Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ6ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မသင်္ကီထိုက်ပါ။
နောက်ဖက်ကန်းကဣသရေအစွန်းရောက်ခြေချနေထိုင်သူတွေကိုပြည်ဝင်ခွင့်ဗီဇာပိတ်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကကြေညာပါတယ်။မြန်မာနိုင်ငံတွင်းစီးပွားရေးပြိခါရီကြောင့်နေရာစွန့်ခွာထွက်ပြေးရသူတွေအတွက်ကုလသမဂ္ဂရဲ့အရေးပေါ်တုံ့ပြန်ကူညီဖို့အဖွဲ့ကနေအမေရိကန်ဒေါ်လာ9တန်းထောက်ပံ့သွားဖို့ရှိပါတယ်။ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံကြား2019ခုနှစ်ကလေးကဆိုရင်ပထမဆုံးမင်းသချင်းဆိုင်ထစ်ပီးအစည်းအဝေးတစ်ရပ်ကိုလာမယ့်ကြာသပတေးနေ့တရုတ်နိုင်ငံမှာပြုလုပ်ပါမယ်။
ဒါပြင်ဒေါအောင်ဆန်းစုကြည်နဲ့အတူ NLD အစိုးရလက်ထက်ဝန်ကြီးချုပ်တွေထောင်ဝင်စာတွဲခွင့်မရတဲ့အကြောင်းသတင်းပေးပို့ချက်တန့်စင်စွန့်ရင်အသွင်ပြောင်းရေးအတွက်အမေရိကန်တို့အရေးပါတဲ့ဓာတ်သတ္တုတွေရရှိရေးစိတ်ဝင်စားနေကြတဲ့အကြောင်းဟာဝိုင်အီကဟိန္ဒူဘုရားကျောင်းမာလာဝီကကျောင်းတွေကိုတော့ digital နဲ့အစ်စ်မြင်နေတဲ့အစီအစဉ်စတဲ့သတင်းဆောင်မတွေကိုလည်းတင်ပြပါမယ်ရှင်အပတ်စဉ်ခဏတွေထဲမှာတော့လေယာလုံသားရှာပါမှုကုန်စည်နှုန်းချိမြင့်မှုနဲ့ရင်ဆိုင်ရတဲ့လယ်သမားများအကြောင်းတင်ပြထားတဲ့မြေကြီးဩဇာ KF နယ်တွင်တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်ထဏ်ရာရသူတွေအရက်သားတွေကိုကုသပေးနေသူနဲ့ဆွေးနွေးထားတဲ့ယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာတော့အီဂျစ်နဲ့လေဗနွန်ကခီးသွားလုပ်ငန်းတွေစစ်ကြောင်ထိခိုက်ရတဲ့အကြောင်းတွေကိုနားဆင်ကြရပါမယ်ရှင်အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းကတင်ပြပေးပါမယ
်ဣသရေးသိမ်းပိုက်ထားတဲ့နောက်ဖက်ကမ်းမှာပါလက်စတိုင်းတွေအပေါ်တိုက်ခိုက်ကြတဲ့ဣသရေးအစွန်းရောက်ခြေချနေထိုင်သူတွေပေါ်ပြည်ဝင်ခွင့်ဗီဇာပိတ်ပင်မယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကအင်္ဂါနေ့ကကြေညာလိုက်ပါတယ်ဒါအမေရိကန်ကဣသရေးပေါ်ရှာရှာပါပါအရေးယူလိုက်တာပါအမေရိကန်နိုင်ငံကိုဣသရေးနိုင်ငံသားတွေဗီဇာမလိုဘဲလာရောက်နိုင်ခွင့်ပေးပြီးတလားကြာမှာအခုလိုအရေးယူလိုက်တာဖြစ်ပါတယ်။နောက်ဖက်ကဒေတာငင်းချင်းရေးလုံခြုံရေးဓမ္မဖို့တည်ငြိမ်ရေးပြည်ပြောင်းအောင်လှုပ်ဆောင်ရမှာပါဝင်တယ်လို့ယူဆတဲ့သူတွေကိုပြစ်မှတ်ထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဗီဇာကန့်သတ်တဲ့မူဝါဒအစ်စ်ကိုဒီကနေ့ချမှတ်လိုက်ပါတယ်လို့နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကကြေညာလိုက်ပါတယ်။အကြမ်းဖက်မှုတွေဓမ္မဖို့အခြေခံကျတဲ့လိုအပ်ချက်တွေနဲ့မရှိမဖြစ်ဝန်ဆောင်မှုတွေအရက်သားတွေအနေနဲ့မရရှိနိုင်အောင်ဟန်တာတဲ့အခြားသောလုံရက်တွေကိုလည်းအရေးယူမယ်အထက်မှာပါဝင်ပါတယ်လို့မစ္စတာဘလင်ကန်ကဆိုပါတယ်။နောက်ဖက်ကကပါလက်စတိုင်းတွေအပေါ်မှာတိုက်ခိုက်တဲ့သူတွေကိုအရေးယူဖို့ဣသရေးအစိုးရအနေနဲ့ဓာတ်တဲ့ပို့ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းမစ္စတာဘလင်ကန်ကပြောလိုက်ပါတယ်။နောက်ဖက်ကတည်ငြိမ်မှုကိုထိန်းသိမ်းထားနိုင်ဖို့ဣသရေးမှာရောပါလက်စတိုင်းအာဏာပိုင်အဖွဲ့မှာပါတာဝန်ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ဂါဇာတောင်ပိုင်းမှာတော့အကြီးဆုံးခန်ယူနစ်မြို့အဓိကနေရာတွေကိုအင်္ဂါနေ့ကဣသရေးတပ်တွေဝေရောက်သွားပြီလို့ဣသရေးကပြောလိုက်ပါတယ်။မြေပြင်ထိုးစစ်ဆကရဲကဆိုရင်ဒီနေ့ခက်ခဲအပြင်းထန်ဆုံးနေ့ပါပဲ။ကျမ်းဖက်သမားတွေသေတာတင်းနှက်နဲ့ကြီးပစ်ခတ်ရတာမြေပြင်နဲ့ဝေရင်ကနေပြည်အားသုံးရတာစတဲ့တောင်းတွေကနေပြောတာဖြစ်ပါတယ်လို့ဣသရေးတောင်ပိုင်းစစ်ဌာနချုပ်တမ်ဘူဘိုချုပ်ယာယွန်ဖင်ကယ်မန်ကသတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ပိုပြီးမြောက်ပိုင်းကျတဲ့ဂျဘယ်ဒီယာနဲ့ရှူဂျိုင်းယာဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်တယ်လို့ဣသရေးစစ်တပ်ကဆိုပါတယ်။တောင်မြောက်ဆက်သွယ်ရာဆာလာအယ်ဒင်ကနေဝေဝင်းနေကြဖို့သတိပေးချက်အသစ်ကိုလည်းဣသရေးစစ်တပ်ကထုတ်ပြန်ထားပါတယ်။တိုက်နိုင်တဲ့နေရာတွေကနေလူ6သိန်းကိုထွက်သွားကြဖို့ဣသရေးကအမိန့်ပေးခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂဌာနဂါဇာညွှန်ကြားရေးမှူးတောမတ်စ်ပေါ့တ်ကပြောပါတယ်။ဂါဇာကလူတွေစီကိုအခုကြီးပို့ပေးနိုင်တဲ့အခြေအနေမရှိပါဘူးလို့ကုလသမဂ္ဂကတော့ဆိုပါတယ်။ဒါပေမဲ့လူသားချင်းစာနာထောက်ထားရေးပစ္စည်းတွေပို့နိုင်အောင်ရာဖာဒေတာအနီးမှာခဏတာအပြည့်ရပေးမယ်လို့ဣသရေးစစ်တပ်ပြောရေးဆိုခွင့်ရှိသူကတော့ပြောပါတယ်။ဥရောပသမဂ္ဂ EU နဲ့တရုတ်တို့ရဲ့ထိပ်သီးမြေချင်းဆိုင်တွေ့ဆုံဆွေးနွေးပွဲတစ်ရက်ကိုဒီပတ်ထက်မှာကျင်းပဖို့ရှိပါတယ်။2019ဒီပတ်ကလေးကဆိုလို့ရှိရင်ဒါဟာနှစ်ဖက်ကောင်းဆောင်တွေမြေချင်းဆိုင်တွေ့ဆုံကြတဲ့ပထမဦးဆုံးအစည်းအဝေးလည်းဖြစ်ပါတယ်။မဟာဗျူဟာနဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးကိစ္စတွေကိုစီးတွေ့ဆွေးနွေးကြမယ်ဆိုပေမဲ့တချို့သုံးသက်သူတွေကတော့အနီးအရှော့ချရေးဆွေးနွေးပွဲဖြစ်မြင်ရပါတယ်။တရုတ်နဲ့စီးပွားရေးဆက်ဆံတဲ့အတွက်ဖြစ်နိုင်တဲ့အကျိုးဆက်အနီးကို EU ကရှော့ချခြင်းတယ်လို့တရုတ်ကလည်းဒါကိုအတက်နိုင်ဆုံးဟန်တာမှဖြစ်တယ်လို့တရုတ်လိမ့်လာရေး Marketer Institute ကသုံးသက်သူ Greg Jostek က VOA ကိုပြောပါတယ်။ရက်စက်ကားထုတ်လို့ရေးလုပ်ငန်းတွေမှာ ဒီအစိုးရကထက်ဝယ်ပံ့ပိုးမှုကိုပို့ပြီးစုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းEU ကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြီးခဲ့တဲ့လဘာလီမာလုပ်တဲ့ညီလာခံတက်မှာပြောကြားခဲ့ပါတယ်ဒီလိုတရားအစိုးရပံ့ပိုးမှုကြောင့်တရုတ်ရဲ့စစ်ကားထုတ်လုပ်သူတွေကကမ္ဘာဈေးကွက်မှာဈေးချိုချိုနဲ့ရောင်းလာမှာကိုဥရောပထုတ်လုပ်သူတွေကစိုးရိမ်နေကြတာပါဒါပေမဲ့
ဒီနေ့တရုတ်ကြအမြင်မတူကြပေမဲ့ဆက်သွယ်ပြောဆိုညှိနှိုင်းပေါင်းဆက်လောက်ကြတဲ့အဖြစ်ကမ္ဘာငြိမ်းချမ်းရေးနဲ့တည်ရေးကိုထိမ့်သိမ့်နိုင်မယ်လို့ဆိုပါတယ်ခဗျာ။ဗီအိုအမေရိကန်ဒံမနက်ဖြန်မြန်မာဝါသား
အချောက်တင်9000ဗထမနိုင်ဝယ်မှာလှိုင်းနှက်မီတာ196စေကီလိုဟတ်တင်9000ရူကနေပြထုတ်လွှင့်ပေးပါရရှင်ဗီအိုအေရုပ်သံကနေဘုံနုနစ်မနေ့ပိုင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်မြန်မာနိုင်ငံအတွင်းတိုက်ပွဲတွေကြောင့်နေရွှတ်ကွာပြေးကြရတဲ့ရတဒုက္ခဒဏ်တွေအတွက်ဥလားသမဂအရေးပေါ်တုံ့ပြန်ကူညီရေးဘူးအဖွဲ့ကနေအမေရိကန်ဒေါ်လာ
Fighting in Myanmar has escalated since late October, expanding from northern Shan state to Rakhine state.
Bigger October la go bai kare ga tai pwae rue shin nyin la bi Shan pi myaw pai ga ne Yakhine pi ne Myanmar pi naw myaw pai shit taw pai de sa rue a thi tai pwae rue che pyat la ga ba de a chan phat mu rue chaung လူ ရေ 9000 ကျော်အိုးအိမ်စွတ်ခွာထွက်ပြေးခဲ့ကြပြီးရခိုင်ကရှိပြီးသားအိုးအိမ်စွတ်ခွာပြေးကြရတဲ့ဒုက္ခနှစ်သန်းတဲ့ပူလာတဲ့အရေးအတွက်ဖြစ်ပါတယ်လို့ကုလအတွေးမှုချုပ်ရုပ်ပြောခွင့်ရသူ Stephen Dujarric ကပြောကြားသွားပါတယ်။ကုညီရဲ့အတွက်အခက်အခဲတွေအတော်များများရှိနေတဲ့ဂျာကပဲမရှိမဖြစ်လိုအပ်တဲ့လူသားစာနာမှုအကူအညီတွေကိုနီလာအမျိုးမျိုးသုံးပြီးကုညီနေတယ်လို့လည်းပြောကြပါတယ်။အခုလိုအရေးပေါ်တုံ့ပြန်ကုညီရေးဘူအဖွဲ့ရဲ့ဒီရမုံငွေဟာ ပဋိပက္ခကြားတဲ့ကပြည်သူတွေရဲ့အသက်ကိုကယ်တင်နေကြတဲ့လူသားချင်းစာနာမှုအခွင့်အရေးတွေအတွက်အထောက်အကူဖြစ်စေမယ်လို့လဲကုလပြောခွင့်ရသူကပြောခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်အနာရှင်ချုပ်ငြင်းရေးစစ်ဆေးရေးတွေနဲ့အတူပဲနိုင်ငံအဝန်နေရအတော်များများမှာလက်နက်ကင်ပဋိပက္ခတွေကျယ်ပြန့်လာတာနဲ့အတူလူသားချင်းစာနာမှုအခွင့်အရေးတွေပို့ပြီးလိုအပ်နေတာပါ။မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု ာတွေအပျော်များများတိုက်ပွဲဖြစ်ပွားရာမြို့တွေရွာတွေကိုစွန့်ခွာနေကြရပါတယ်မြန်မာနိုင်ငံကိုညှို့ဆိုပြီးတော့နိုင်ငံတကာတရားမျှတမှုကိစ္စတွေဆောင်ရွက်ရမှာလူတစ်မျိုးမလို့တစ်မျိုးကျင့်သုံးနေတဲ့ပြဿနာတွေကိုကင်တွယ်ဖို့အပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ရဲ့အဖွဲ့ဝင်နိုင်ငံတွေကိုလူခွင့်ရေးအဖွဲ့တစ်ဖက်ကတတင်းလာတွေကတိုက်တွန်းလိုက်တဲ့အကြောင်းအဒါတိုလူအေဂျင်စီတတင်းကဖော်ပြလိုက်ပါတယ် ICC ကိုဖွဲ့စည်းခဲ့တဲ့ရောမဗရိညင်ကိုလက်မှတ်ထိုးနိုင်ငံ124နိုင်ငံရဲ့ကိုယ်စားလှယ်တွေဟာနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာတတင်းလာနေကနေဒီဇင်ဘာ14ရက်နေ့အထိနှစ်ပတ်လည်အစည်းအဝေးကိုတက်ရောက်နေကြပါတယ်ဒီနေ့ဟာရောမဗရိညင်စာချုပ်ရဲ့25နှစ်မြောက်နေ့လည်းဖြစ်ပါတယ်ဆေးရာဇဝတ်မှုတွေလူသားမျိုးနွယ်အပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးသုံးသပ်ဖြတ်မှုတွေအပါအဝင်ရက်ဆက်ကြမ်းကြုတ်လိုက်တဲ့နိုင်ငံတကာရာဇဝတ်မှုအတွက်မြန်မာစစ်တပ်နဲ့သူ့ကိုထောက်ခံသူတွေဟာအရေးယူမခံရဘဲလွတ်လွတ်နေတာကြာရှည်လာပါပြီလို့ 45 Rights အဖွဲ့က CEO Matthew Spitt ကကြေညာချက်မှာပြောကြားလိုက်ပါတယ်မြန်မာက ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ရွေးကောက်တင်မြောက်ခံရတဲ့ခေါင်းဆောင်တွေကိုကိုစားပြုထားတဲ့ယာယီအမျိုးသားညီညွတ်ရေးအစိုးရ NUG က2002ခုနှစ်ဇူလိုင်တရက်နေ့နောက်ပိုင်းကစပြီးမြမအမေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ရောမဗရိညင်ကိုလက်ခံတဲ့အကြောင်း2021ဇူလိုင်18ရက်နေ့စွဲနဲ့ ICC တရားရုံးကိုအကြောင်းကြားမှတ်တမ်းတင်ခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာတော့နောက်ထပ်ရုပ်အလောင်း9လောင်းကိုတွေ့ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံမှာမီးတောင်ပေါက်ဖွဲလို့သေဆုံးသူ22ယောက်ရှိသွားခဲ့ပြီလို့ဒေသခံခေတ်ဆိုင်အဖွဲ့ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ပြောင်းနေတဲ့ဆယ်ယောက်မှာ9ယောက်သေဆုံးတာကိုဒီနေ့လည်းမှတွေ့တာကြောင့်ကြံတဲ့တယောက်ကိုရှာနေပါတယ်လို့ပါတိုင်းရှာဖွေကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်အဗ်ဒူမာလစ်ကပြောပါတယ်။ဆူမာထရာကျွန်းပေါ်ကမာရာပီမီတောင်ကတနင်္ဂနွေနေ့ကပေါက်ကွဲခဲ့တာပါ။ကောင်းကင်အထက်3ကီလိုမီတာ1.8မိုင်အထိပြားတွေကိုမီးတောင်ကပုတ်ထုတ်လိုက်တဲ့အတွက်အဲ့ဒီတဝိုက်လူ85ယောက်ကတောင်တက်နေကြပါတယ်။မီးတောင်ကဇက်တိုက်ပေါက်ကွဲနေတာကြောင့်ရော ရာသီဥတုစိုးရတာကြောင့်မှသူတို့ကိုကဲတင်မှုရဲ့တော်ချန်ကြကြံခဲ့ရတာပါ။တကောင်ကနေမနေ့၈နာရီအထိ၅ချိန်ပေါက်ကွဲခဲ့တယ်လို့ပြီးတော့ကိုစောင့်ကြည့်နေသူအာမက်ရီဖန်ဒီကအင်္ဂါနေ့ကဆိုပါတယ်။နောက်ပိုင်းမှာတော့မိုးရွာလာပြီးမီးတောင်မီးခိုးငွေတွေနဲ့မိုက်မုံနေတာကြောင့်မီးတောင်ကိုမမြင်ရတော့ပါဘူး။အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးဆက်ကွင်းမှာရှိနေတာကြောင့်မကြာခဏငတင်းလုံးမီးတောင်ပေါက်ကွဲတာတွေကြုံတွေ့ရပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်ပြောပြပေးခဲ့တာပါ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆာမျက်နှာ bami.voenews.com မှာအတန်လှင့်ကျင်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ချက်ရပါမယ်ဖန်စီအချင်းချခံရတဲ့ဒေါအောင်ဆန်းစုကြည်အပါအဝင် NLD အစိုးရလက်ထက်ဝန်ကြီးချုပ်ယာရုယူထားသူတွေကိုစစ်ကောင်စီကထောင်ဝင်စာတွေ့ခွင့်မပေးသေးဘူးလို့သူတို့နဲ့နှိဆက်သူတွေကပြောပါတယ်ဒီလိုတွေ့ခွင့်မပေးတာကထောင်စည်းမြင့်နဲ့ထောင်လက်ဆွဲဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြနေကြပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
ပြည်ခဲ့တဲ့အော်တိုဝါလာတတိယပတ်ကစလို့နှစ်ကျော်သုံးနေနေပါပိတ်ပင်ထားတဲ့ထောင်ဝင်စားလူတွေခွင့်တွေကိုစစ်ကောင်စီဘက်ကပြန်လည်ခွင့်ပြုခဲ့ပါတယ်။အကျဉ်းသားတွေနဲ့မိသားစုဝင်တွေအခုလိုတွေ့ခွင့်ပြုပေးတာနှစ်လနေပါရှိတော့မှဖြစ်ပေမဲ့ဒေါအောင်ဆန်းစုကြည်အပါဝင် NLD အစိုးရလက်ထက်ဝန်ကြီးချုပ်ရာထူးယူထားသူတွေခုချိန်ထိမိသားစုတွေနဲ့တွေ့ခွင့်မရသေးပါဘူး။ဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ဆုံခွင့်ပေးဖို့သူရဲ့ရှေ့နယ်အဖွဲ့ကနေပြည်တော်အချင်းဦးစီးဌာနနဲ့ပြည်ထရေးဝန်ကြီးဌာနတွေကိုစာနဲ့တရားဝင်အချင်းချင်းတောင်းဆိုထားပေမဲ့ခုချိန်ထိအကြောင်းပြန်လာမရှိသေးဘူးလို့ဒေါအောင်ဆန်းစုကြည်မိသားစုနဲ့နေဆက်သူတို့ကပြောပါတယ်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုဖမ်းဆီးထောင်ကြရမှာထောင်ဒဏ်နှစ်ရှည်အများဆုံးကြခံရတဲ့ဝန်ကြီးချုပ်ကတော့ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်ပါပါအကျဉ်းထောင်မှာအကျဉ်းချခံရတဲ့နန်းခင်ထွေးမြင့်ကိုတွေ့ခွင့်ရဖို့မိသားစုဘက်ကတင်ပြတောင်းခံပေမဲ့နှစ်ရှည်ထောင်ဒဏ်ကြခံရတာမလို့တွေ့ခွင့်မပေးဘူးလို့သူ့မိသားစုနဲ့နေဆက်သူက VOA ကိုပြောပါတယ
်တွေ့ခွင့်ပေးရဆိုတာကသူကပြောပြီးနေတွေ့ရှင်တဲ့ချက်ကြီးကအဲ့လိုထောင်နှစ်ရှည်ကြရတဲ့လူတွေ့လို့မပေးဘူးပေးရန်ကြတဲ့လူတသက်ညွှန်းချတဲ့လူတို့နောက်ဘက်နှစ်30ချက်နှစ်20ချက်ကြလူတွေ့မပေးဘူးထောင်ဝင်သာပဲသူတို့ပို့ခွင့်ရတယ်ထောင်ဝင်သာပို့တာတော့မှအဲ့ဒီဟိုဟာသူပြည်သာသူယောက်ျားထောင်ဝင်သာကောင်းစင်းနဲ့ဝင်နေတဲ့အဲဒေါ်နိုင်ရင်းလူမြင့်ညီမအညီမပဲထောင်ဝင်သာပို့ခွင့်ရမှာရှမ်းမရကောင်းပါလား
တော်နန်းခင်တွင်မြင့်ကိုစစ်ကောင်စီကနှစ်ရှည်ပြည်တန်းချမှတ်နိုင်တဲ့ပုံမှန်တွေနဲ့တရားစွဲခတ်ပြီးတော့ထောင်ဒဏ်အနည်း80အထိပြည်တန်းချမှတ်ခဲ့တာပါပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလမှာတော့လူငယ်ခွင့်အရထောင်ဒဏ်တပွဲလျှော့ချပေးခဲ့ပါတယ်နောက်တစ်ဦးကတော့မကွေတိုင်းဝန်ကြီးချုပ်ဖြစ်သူဒေါက်တာအောင်မွန်ညိုပါသူရှေ့နေတဲ့မိသားစုဘက်ကတွေ့ခွင့်ရဖို့အချိန်ချင်းစူးစမ်းနေပေမဲ့အခုချိန်ထိမတွေ့ရသေးဘူးလို့နေဆက်သူတို့ကပြောပါတယ
်အခုဒီတော့တွေ့ခွင့်မရသေးဘူးတဲ့အထက်တင်ထားရတယ်ဘာညာလဲပြောနေလို့နော်သူတို့အကြီးပိုင်းနေကြမတွေ့ရသေးဘူးနော်သူတို့အကြီးပိုင်းနေရနိုင်ငံမှုဟိုလူတို့တော်ကလေတို့ဥဒဟိုဘောလို့တော့ဥပစတို့အစိုးရဝန်ကြီးတို့ဘာလို့ကျွန်တော်တို့မတွေ့ခွင့်မရဘူးပေါ့နော်ကျန်နေဟို905တို့ဘာလို့လဲကြာနေပြန်တော့တွေ့လို့ရတယ်ပြော
ဒေါက်တာအောင်မောညိုကိုစစ်ကောင်စစ်ဘက်ကအမှုပေါင်းရှစ်မှုနဲ့ထောင်နဲ့အနည်း20ကျော်ချမှတ်ထားတာပါVOA ဖက်ကစုံစမ်းချက်အရ NLD အစိုးရလက်ထက်မှာဝန်ကြီးချုပ်ယူထားသူတွေအပြင်တိုင်းနယ်ပြည်နယ်ဝန်ကြီးတွေပါတွေ့ခွင့်မရသေးသလို NLD ပါတီထိပ်ပိုင်းကောင်းဆောင်နဲ့ဖြစ်တဲ့ဦးဝင်းထိန်ကိုလည်းမိသားစုနဲ့တွေ့ဆုံခွင့်အခုချိန်ထိမပေးသေးပါဘူး။နောက်ပြီးအာဏာသိမ်းမှုကိုဆန့်ကျင်တဲ့အတွက်ထောင်ဒဏ်ဆဲတဲ့အထက်နှစ်ရှည်ထောင်ဒဏ်ကြာခံနေရသူတွေကိုလည်းတွေ့ခွင့်ပေးဖို့ကန့်သတ်ထားဆဲဖြစ်ပါတယ်။ပြဌာန်းဥပဒေအရဖြစ်ဖြစ်လူအခွင့်အရေးအရဖြစ်ဖြစ်အကျဉ်းချခံရသူတိုင်းမိသားစုနဲ့တွေ့ဆုံခွင့်ပေးဖို့လိုအပ်ပြီးဒီလိုမပေးတာကဥပဒေပါအချက်အလက်ကိုပြောင်ပြောင်တင်းတင်းချိုးပေါက်တာဖြစ်တယ်လို့တရားလွှတ်တော်ရှင်တဲ့သူကအခုလိုသုံးသပ်ပါတယ်
1954ခုနှစ်ဒါကတော့ဥပဒေအကျဉ်းဆောင်လက်ဆက်ဥပဒေပြဋ္ဌာန်းချက်တွေအရတော့အဲ့လိုမျိုးခံရကတ္တခွင့်ရှိပြီးဒါကဥပဒေခွင့်ရှိတယ်ကဆိုင်ရာအကျဉ်းသားချုပ်သားရဲ့ ဥပဒေနဲ့ဆိုင်တဲ့အခွင့်အရေးဖြစ်တယ်။ပြီးလို့ပြီးရမပြီးလို့မရဘူး။အမပြီးရင်ဒါဥပဒေနဲ့အညီမဟုတ်ဘူးလို့ကျွန်တော်ကဒီလိုပဲသုံးသပ်ပါတယ်။ထောင်ဝင်စားပစ္စည်းတွေရိုက်ယူခွင့်အခွင့်အရေးတွေအချင်းသားစုကအားလုံးအကျုံးဝင်တဲ့အခွင့်အရေးတွေဖြစ်ပါတယ်။ဒါဒါဒေါ်ဝန်ဆန်းကြီးသူ့ဒီမို့လို့ဒါကိုကတ်တတ်နဲ့ပြည့်ပြည့်နဲ့လို့ပြတ်ဆန်းချက်မရှိပါဘူး။အာဒေါ်ဆန်းကြီးဒီမို့လို့ဒီမို့လို့ဓာရီကိုမပေးဘူးဆိုရင်အဲ့ဒါဥရိနဲ့ဆန့်ကျင်နေရဲ့လို့ဆရာတော်ဥရိကမာပြန်နဲ့မြင်ပါတယ်
။လက်တလုံးမှာတော့ရန်ကုန်အင်းစိန်ထောင်မှာနှစ်ကြီးသမားနဲ့တေတံကြခံရသူတွေကိုထောင်ဝင်စားလူတွေ့ခွင့်ပေးတယ်လို့အချင်းထောင်နဲ့နေဆက်တဲ့ရှင့်နေသူကပြောပါတယ်။ပြီးခဲ့တဲ့အော်တိုဘာလကုန်ပိုင်းကတော့သမရဝင်းမြင့်ကိုသူ့မိသားစုနဲ့တွေ့ခွင့်ပေးခဲ့တာလည်းရှိခဲ့ပါတယ်။စစ်ကောင်စီပြောက်ခွင့်ရပချုပ်ဇော်မင်းထွန်းဖက်ကို VOA ကဆက်သွယ်မေးမြန်းတာမှာတော့နှစ်ရှည်ထောင်တန်းချခံရသူတွေတေတံချခံရသူတွေကိုထောင်ဝင်စားတွေ့ခွင့်ကန့်သက်တာမရှိပေမဲ့တွေ့ခွင့်ပေးမပေးဆိုတာသက်ဆိုင်ရာထောင်အာဏာပိုင်တွေကဆုံးဖြတ်တာတာအတီးဖြစ်တယ်လို့လည်းဖြေကြားခဲ့ပူပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးမှာပါ။28ချိန်မြောက်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆက်ရညီလာခံ COP 28မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်မတက်ရောက်ပါဘူး။ဒါပေမဲ့အမေရိကန်တန်တမန်တွေတက်ရောက်ကြတာဖြစ်ပြီးတန့်စင်စွန့်ရင်အသွင်ပြောင်းရေးမှာအရေးပါတဲ့ဓာတ်တုပို့ကုန်တွေရရှိရေးစိတ်ဝင်စားနေကြပါတယ်။အင်ဒိုနီးရှားနိုင်ငံကတော့မိဖက်တဲ့ဖြစ်လာနိုင်တဲ့အနေအထားမှာရှိနေပါတယ်။ VOA သတင်းတောက် Jessica Stone ရဲ့သတင်းဆောင်မကိုနားဆင်ကြရအောင်ပါရှင်။
ကမ္ဘာပေါ်မှာလျှက်စစ်ကအများဆုံးထုတ်လုပ်တဲ့ Tesla ကားဟာဆိုရင်ချီလီကလစ်သီယမ်ဓာတ်တူနဲ့ထုတ်လုပ်တဲ့ battery စွမ်းအင်ကိုအသုံးပြုမောင်းနှင်တာဖြစ်ပါလေ။ကူဘာဓာတ်တူက Democratic Congo သမ္မတနိုင်ငံကဖြစ်ပြီး Nikkei ကတော့ Indonesia ကဖြစ်ပါလေ။ battery အတွက်အရေးကြီးတဲ့ဒီဓာတ်တူတွေထုတ်လုပ်တန့်စီရေးဈေးကွက်ကတော့လက်ကျလုံးမှာတရုတ်ကကြီးစိုးထားတာပါ။ဒီနှစ်နိုဝင်ဘာလအတွင်းမှာတော့အင်ဒိုနီးရှားဟာရွေးချယ်စရာမိဖက်တူဖြစ်လာဖို့လူလာကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကစီးပွားရေးလုပ်ငန်းခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်။
ကဘာပေါ်မှာနီကယ်နဲ့တခြားသောအရေးကြီးတဲ့တတုတယံဇာတအများဆုံးရှိတဲ့နိုင်ငံတစ်ခုအနေနဲ့အင်ဒိုနီးရှားနိုင်ငံဟာဆိုရင်လျှက်စစ်ကားဆိုင်ရာအခြေခံအဆောက်အအုံတွေတည်ဆောက်နေပြီး2030ပြည့်နှစ်အရောက်မှာလျှက်စစ်ကား6သိန်းထုတ်လုပ်ဖို့ရည်မှန်းထားပါတယ်
ဘက်ကရီဂရုရဲ့ CEO အနန္တယာနိုဘယန်ဘက်ကရီကတော့ဒီအခွင့်အရေးကိုရယူလိုနေပါတယ်မီလာစုအစဉ်အဆက်လုတ်ကန်လာတဲ့အင်ဒိုနီးရှားစွမ်းအင်တူဖော်ရေးကုမ္ပဏီကတန့်စင်စွမ်းအင်တူဖော်ရေးကုမ္ပဏီအဖြစ်အသွင်ပြောင်းနေပြီးဒါဆိုရင်တရုတ်ထံကမဟုတ်တဲ့အရေးပါတဲ့ဓာတ်တူတွေဝယ်ယူလို့သူများလာတဲ့အပေါ်ကအကျိုးအမြတ်လည်းရလာနိုင်ပါတယ်
If you want to focus not only to the east ရှိဦးတာမကပဲအနောက်ကိုလည်းအာယုံစိုက်လိုပါတယ်ဈေးကွက်တစ်ခုတည်းတည်းမဟုတ်ပါဘူးစိတ်အားထက်သန်မှုအရင်းနှီးနဲ့နှီးပညာတို့လည်းရှိနေပါတယ်
အင်ဒိုနီးရှားတပ်တူတွင်းနေဟာဆိုရင်တပ်တူတန့်စင်ရေးအတွက်တရုတ်တပ်တူတန့်စင်လုပ်ငန်းတွေနဲ့မိတ်ဖက်ဆောင်ရွက်နေကြတာပါအင်ဒိုနီးရှားဘက်ကရှင်းပြနိုင်ဖို့အတွက်အမေရိကန်ရဲ့ထောက်ပံ့မှုလိုအပ်တယ်လို့ဘေကရီကပြောပါတယ
် So we're very optimistic
အကောင်းမြင်မျှော်လင့်ပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးမဖြေရှင်းနိုင်ပါဘူးကျွန်တော်တို့အရင်းနှီးလိုအပ်ပါတယ်နှီးပညာလည်းအထူးပဲလိုအပ်ပါတယ်ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေရှိတဲ့နိုင်ငံကသာလျှင်ပြည်မီအောင်ဓမ္မမဟုတ်လဲကြော်လွန်အောင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ကရှုမြင်ပါတယ
်ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေအရအမေရိကန်ဘက်ကဒီစိတ်တပိုင်းထောက်ပံ့တဲ့အစီအစဉ်မှာအင်ဒိုနီးရှားအကျုံးဝင်စီမဲ့ရေးပါတဲ့ဓာတ်တူကုန်သွယ်ရေးသဘောတူညီချက်ကိုဆွေးနွေးဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အင်ဒိုနီးရှားသမ္မတဝီဒိုဒိုတို့နိုဝင်ဘာလအတွင်းတွေ့ဆုံခဲ့ကြပါတယ်ဒါပေမဲ့အတီးပြုချက်ရရေးကတော့ရှေ့ချအောင်မယ်လို့အရှိတောင်အာရှရေးကြွန့်ကျင်သူ Grash Pooling ကပြောပါတယ
် Members of both parties
ဘာဝပဝန်ကျင်ဆိုင်ရာစံနှုန်းတွေပါဝင်ရမယ်လို့ပါတီကြီးနှစ်ရက်လုံးရဲ့လွှတ်တော်အမတ်တွေကရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်ပါတယ်ဒါအပြင်ကုန်စည်ထုတ်လုပ်တင်ပို့မှုကွင်းဆက်မှာရှောင်ကျင်စရာတချို့လည်းပါဝင်နိုင်ပြီးဒီနိုင်ငံတွေမှာအလုပ်လုပ်နေကြတဲ့တရုတ်ကုမ္ပဏီတွေအမေရိကန်ရဲ့IRA ထောက်ပံ့မှုမရရှိရေးနဲ့တစ်ဖက်လှည့်နဲ့မယောင်းချနိုင်ရေးတို့ကိုလည်းအတိအကျလှုံ့ဆော်ရမယ်လို့ပြောထားတာပါ
တချိန်တည်းမှာပဲအင်ဒိုနီးရှားအစိုးရဘက်ကလည်းအရေးကြီးတဲ့တပ်တူတန့်စင်ရေးပိုင်းမှာတရုတ်အစိုးရကြီးစိုးမှုကိုလျှော့ချရင်းလှုပ်ဆောင်နေတာမှာတုံ့တက်မှုတွေရှိလာပါတယ်2020ပြည်နှစ်အတွင်းမှာပဲနီကယ်သတ္တုရိုင်းတင်ပို့မှုကိုတားမြစ်ခဲ့တယ်လို့ပဲသတ္တုတုဖော်တဲ့ကုမ္ပဏီတွေအနေနဲ့အင်ဒိုနီးရှားဥပဒေအရနိုင်ငံတွင်းမှာပဲသတ္တုတန့်စင်ရေးလှုပ်ဆောင်ရမှာဖြစ်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေကို VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းအချိန်မြွေလာရောက်ကြည့်ရှုဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့ဟာဝိုင်ကြီးကဟိန္ဒူဘုရားကျောင်းတရင်ဆောင်ပါကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ကာဝိုင်ကျွန်းမှာရှေးဟောင်းနီလန်အတိုင်းဟိန္ဒူဘုရားကျောင်းတစ်ခုကိုဆောက်လုပ်ထားပါတယ်ရှေးခေဟိန္ဒူဘာသာရေးအယူအဆတွေကိုလည်းသင်ပေးတဲ့စိတ်ငြိမ်တဲ့ကျွန်းပေါ်ကဟိန္ဒူဘုရားကျောင်းနဲ့ဘုန်းကြီးကျောင်းမှာအများနဲ့နေထိုင်တဲ့ဆရာတော်တွေရှိသလိုဘုရားဘူးတွေလည်းလာကြပါတယ် AP တရင်ဆောင်ပါတစ်ပုဒ်ကိုမတ်ဤတန့်စင်တင်ဆက်ထားပါတယ်ရှင်
ဟိန္ဒူဘာသာထုံးတဲ့အရာရှိပါနတ်ဖရာကိုကိုးွယ်တဲ့ဖရာအကြောင်းကိုအမေရိကန်ပြည်အစိုးရဟာဝိုင်ပြည်နယ်ခဝါယီကျွန်းမှာတည်ဆောက်ထားပါတယ်။ခေတ္တနီးတွေနဲ့ဆက်ရံနေရာတွေကိုမသုံးမင်းနဲ့ရှေးဟောင်းနီးတွေအတိုင်းအီရာဝွန်ဖရာအကြောင်းကိုတည်ဆောက်ထားတာဖြစ်ပါတယ်။ဒီဖရာအကြောင်းပတ်ဝန်းကျင်မှာလေးစိမ့်ဆိုတဲ့တောတောင်ဗတ်မန်နေနဲ့ဝန်းရံထားတာပါ
People describe it as a peace or kind of a joy or
ရင်းချမ်းခြင်းနဲ့ပီတိတမျိုးစိတ်ငြိမ်ခြင်းကိုခံစားရတယ်လို့လူတွေကပြောကြပါတယ်။လက်ပါတဲ့အေဂျင့်နဲ့ဂျုံပေါ်မှာသဘာဝတရားကြောင့်သာမကဘုရားကျောင်းတွင်တဲ့ဓမ္မမိတ်ဆွေအတိုင်းဝိုင်းကြောင့်လေဒီလိုခံစားမှုတွေပေးတယ်လို့ထင်ပါတယ
်။ဒီကျောင်းဝင်းထဲမှာအမျိုးသားတွေကြီးနေထိုင်တာဖြစ်ပါတယ်။ဆရာတော်တွေကဒီမှာပဲစာအံပြီးတော့တရားထိုင်ကြပါတယ်။ဒီဘုရားကျောင်းနဲ့ဘုန်းကြီးကျောင်းစီကိုကဘာတဝန်းကခီးသွားနေတဲ့ဘုရားဘူးတွေလာရောက်ကြပါတယ်။ကျောင်းနိုင်ဆရာတော်တပါးကတော့ဒီကျောင်းဆောင်လုပ်ရေးမှာပါဝင်ခဲ့ပြီးကျောင်းဝင်းတွေကဗန်းမန်တွေကိုထိမ့်သိမ်းလာတာဆယ်စုနှစ်နဲ့ချီရှိနေပါပြီ
This is Erevan Temple and it's inside of a
Erevan ဖျားကျောင်းထဲမှာဘုန်းကြီးကျောင်းအသေးလေးတစ်ခုရှိပါတယ်ကာဝိုင်ဤကျွန်းကဟိန္ဒူဘုန်းကြီးကျောင်းကဝိုင်အဒီနမ်လို့လည်းခေါ်ကြပါတယ်ဖျားကျောင်းနဲ့ချိတ်ဆက်ထားတဲ့ဘုန်းကြီးကျောင်းကိုအဒီနမ်လို့ခေါ်တာကြောင့်ရိုးရအရာဒီနာမည်ကိုသုံးတာပါ
သူဟာဟာဝိုင်ပြည်နယ်ခဝိုင်ကျွန်းကကာပါဒေသကို1968ခုနှစ်တုန်းကရောက်ခဲ့တာဖြစ်ပြီးတော့အခုတော့ပြန်လည်တော်မူသွားပြီဖြစ်တဲ့သူ့ရဲ့ဆရာနဲ့အတူဒီအကြောင်းကိုတည်ဆောက်ခဲ့တာပါ
And we had challenges of finding the skills.
ဒီဖျားကြောင်းကိုခေတ္တကရိယာတွေမသုံးဘဲလွန်ခဲ့တဲ့နှစ်တထောင်လောက်တုန်းကဗဘူးဆရာတွေရဲ့လက်ရအတိုင်းဆောက်လုပ်ဖို့ဆရာတော်ကြီးကညွှန်ကြားထားတာကြောင့်ဒီလိုလက်နဲ့ဆောက်လုပ်နိုင်တဲ့သူတွေကိုအိန္ဒိယနိုင်ငံမှာရှာဖို့ခက်ခဲပါတယ်။ဒီဖျားကြောင်းကိုလက်နဲ့ဆောက်ထားတာ
ပါ။ရှေးဟောင်းနေပြည်တော်ဒီကြောင်းကို1990ပြည့်နှစ်ခရီးကစပြီးတော့ဆောက်ခဲ့တာဖြစ်ပြီးသူ့ရဲ့ဆရာ2001ခုနှစ်တုန်းကပြန်လည်တော်မူသွားတဲ့အခါမှာလေသူကကြီးကျက်ပြီးတော့ဆက်ဆောက်ခဲ့ပါလေ
But now it exists and it's like a pilgrimage
အခုတော့ဆောက်လို့ပြီးသွားပါပြီဒီတိုင်းဝိုင်းမှာဟိန္ဒူဘာသာဝင်တွေတိတ်မရှိတော့ဒီနေရာကိုဖျားဖူးလာတဲ့သဘောနဲ့လာကြပါတယ်
ဟာဝိုင်ပြည်နယ်ကဒေသခံအယောက်1.4သန်းရဲ့တရားခိုင်နှုန်းအောက်ပဲဟိန္ဒူဘာသာဝင်တွေရှိကြတာဖြစ်ပြီးခဝါယီကျောင်းမှာဆိုရင်ဟိန္ဒူဘာသာဝင်အယောက်50အောက်ပဲရှိတယ်လို့အချက်အလက်တွေမှာမှန်းဆထားပါတယ်ခဝါယီအဒ်ဟီနမ်ဖရာကျောင်းဝင်ထဲမှာဟိန္ဒူဘာသာရေးဆိုင်ရာဆရာတော်နှစ်ဒါဇင်လောက်နေထိုင်ပြီးတော့သတင်းသုံးနေကြတာလည်းဖြစ်ပါတယ်
India
နိုင်ငံမှာလည်းဒီလိုမျိုးစောင့်နိုင်နေမဲ့အခုထိမစောင့်သေးပါဘူးဒီမှာကစောင့်လို့မဖြစ်နိုင်ဆုံးအခြေအနေမှာမဖြစ်ဖြစ်အောင်စောင့်နိုင်ခဲ့ပါတယ်ဒါကအမှန်ကန်ပ
ါသူက2023 March လတုန်းကမှဒီဆောင်ကိုရောက်လာတဲ့ဆရာတော်တစ်ပါးဖြစ်ပါတယ်ဒီဖျားဆောင်ကိုစုစုပေါင်းနှမ်းပတ်ကြောက်3.2တန်းပေါင်ချင်းရှိတဲ့ကြောက်တုံးတိုက်လုံးနဲ့ထိုးတန်းပေါင်းအခု3600နဲ့တည်ဆောက်ထားတာဖြစ်ပါတယ်ရှိဗဖျားပုံကိုလည်းပေါင်904တဲ့စကြင်ကြောက်မှာထွန်းထားပြီးကိုးကွယ်နေတာပ
ါ The Hindu temple is devoted to God
ဟိန္ဒူတွေကရှိဗလို့ခေါ်တဲ့ဘုရားကိုဒီဟိန္ဒူဘုရားကျောင်းမှာကိုးကွယ်ပါတယ်အခြေခံအားဖြင့်ဟိန္ဒူတွေအားလုံးကကိုယ့်ထက်မြင့်မြတ်တဲ့ကုဟုကိုကိုးကွယ်ယုံကြည်ကြပါတယ်ဘလို့အနေထားနဲ့ဘလို့နှမ်းမီပေးလဲဆိုတာပဲကွဲပြားတတ်တာပ
ါဒီဘုန်းကြီးကျောင်းမှာဝင်းနီးနဲ့အညီလေးလာတည်ယူထားတဲ့အမျိုးသားဆရာတော်တွေပဲနေထိုင်တာဖြစ်ပြီးတော့တသက်လွတ်စားကြပါတယ်
Said only the monks live on the property
ဆရာတော်တွေပဲအကြောင်းဝင်ထဲမှာနေပါတယ်ဒါကအင်မတန်အရေးကြီးတာပါဆရာတော်တစ်ပါးဖြစ်ဖို့အတွက်ဆိုရင်နှစ်နဲ့ချီလေ့လာသင်ယူရပါတယ်ဒါကြောင့်ဒီအကြောင်းဝင်ထဲမှာနေသူတွေကစီးကပ်အရန်ကြီးကြတာပ
ါ Each monk has a little 10 by 10 by 10 block hut
ဆရာတော်တစ်ပါးစီကတော်ရဲကဆယ်ပေပတ်လေတဲတစ်ခုစီမှာနေပါတယ်အဲ့ဒီမှာပဲတရားထိုင်အဲ့ဒီမှာပဲအိပ်ပါတယ်မနက်နိုးလာပြီဆိုရင်ပင်မအဆောက်အုံကြီးတွေစီကိုလမ်းလျှောက်လာရပါတယ်မနက်နိုးနိုးချင်းဘုရားကျောင်းမှာဝတ်ပြုရပါတယ်
ဖះเจ้าနဲ့ဘုန်းကြီးเจ้าဝင်တဲ့ကိုတော့ဘာသူမဆိုလာလေနိုင်တာပါဟိန္ဒူဘာသာဝင်တွေအထွတ်ထွန်းမြတ်ထားရနေရတခုအဖြစ်သတ်မှတ်တဲ့ဒီဖះเจ้าကိုလာဖို့ဖို့ Oregon ပြည်နယ် Portland မြို့ကတော့မှလာကြတဲ့သူတွေလည်းရှိပါတယ
် I think because of the monks they created this last 50 years
ဒီမှာမှစိတ်ခံစားချက်ရတာပါလွန်ခဲ့တဲ့20 90လောက်တုန်းကဆရာတော်တွေစောက်ထားလို့ထင်ပါတယ်သူတော်စင်နဲ့နတ်တွေရှေးခေတ်အိန္ဒိယတုန်းကဟိမဝန္တာတောင်တန်းတွေမှာဒီလိုမျိုးလက်ရာတွေကိုတွေ့နိုင်ပါတယ်
ဖျားဘူးဓမ္မကြီးစဉ်အဖြစ်တစ်နှစ်ကိုနှစ်ခါလောက်အနည်းဆုံးလာဖြစ်တယ်ဆိုပြီးသူကပြောပြပါရီဟိန္ဒူဘာသာဝင်တွေသာမကတခြားဘာသာတတ်ဝင်ယုံကြည်သူတွေနဲ့လည်းချိတ်ဆက်မှုတွေရှိတဲ့အကြောင်းဆရာတော်တွေကပြောပါတယ်ဒီနေ့ဩဂတ်လတုန်းကမာဝီကျွန်းမှာတောမီလောင်မှုကြီးဖြစ်ခဲ့တော့ကလည်းမိဘတဲ့ဒုက္ခသည်တွေကိုဟိန္ဒူအလူရှင်တွေကကူညီပေးခဲ့တဲ့အကြောင်းကိုလည်းဆရာတော်တွေကပြောပါတယ်ရှင
်မိုက်အီတန်စင်ပါရှင်နောက်ဆုံးပေါ် digital နည်းပညာအသုံးပြုသင်ယူရာမှာကျောင်းသားတွေကိုကူညီနိုင်ဖို့မာလာဝီအစိုးရကကုလသမဂ္ဂကလေးများပညာရေးရန်ပုံငွေ UNICEF အဖွဲ့တယ်လီဖုန်းဝန်ဆောင်မှုကုမ္ပဏီတစ်ခုနဲ့လုပ်ငန်းဖက်ဖွဲ့လိုက်ချပါတယ်။ကျောင်းတွေကိုချိတ်ဆက်စီမံချက်အရအစ်မြင့် Smart TV Tablet Digital 6သင်ဖုံး Internet နဲ့ကျောင်းသားတွေရဲ့ပညာရေးကိုမြင့်တင်ဖို့ကြိုးစားတာဖြစ်ပါတယ်။ဒါပေမဲ့ပစ္စည်းပစ္စည်းအမစုံလင်တဲ့ပြဿနာနဲ့တချို့ကျောင်းတွေမှာရင်ဆိုင်နေကြရပါတယ်။မာလာဝီနိုင်ငံဗဟိုအလဲပိုင်းဒေသကနေလက်မက်မာစီနာပေးပို့တဲ့သတင်းဆောင်မကိုဥတီမောင်တန်းကပြောပြပေးပါအောင်ရှင်
။မာလာဝီနိုင်ငံအလဲပိုင်းကလင်တီပီအထက်တန်းကျောင်းကကျောင်းသားတွေဟာ Digital ဒီပညာအသုံးပြုသင်ကြားတဲ့ငါးနှစ်စီမံချက်မှာပါဝင်နေကြပါတယ်။တိုင်းပြည်တော်ကကျောင်းကိုကျောင်းကိုဒီစီမံချက်မှာပါဖို့ရွေးချယ်ထားတာပါ။ကျောင်းသူလူဖြစ်တဲ့Joanna Genesis ကအခုလိုပြောပါတယ
် At first I didn't know how to use a gadget but now I am now able
ပထမတော့ဒီပစ္စည်းကိုဘယ်လိုသုံးရမလဲဆိုတာမသိပါဘူးဒါပေမဲ့အခုတော့သုံးတတ်ပါပြီကျွန်တော်တို့ဆရာတွေကလည်းသင်ခန်းစာတွေဘယ်လိုလုပ်ရမလဲဆိုတာကိုသင်နိုင်နေပါပြီဒီပစ္စည်းတွေကိုမသုံးဘဲကျွန်တော်တို့နားမလည်နိုင်တော့ပါဘူးပစ္စည်းကိုသုံးမြင်ရတဲ့အခါကျွန်တော်တို့လုပ်ကြတဲ့သင်ခန်းစာတွေရဲ့အထိပ်ပဲကိုအမှန်တကယ်နားလည်ကြပါတယ်
အသက်15နှစ်ကနေ24နှစ်အတွင်း IT နည်းပညာကျွမ်းကျင်ကြတဲ့လူငယ်တွေက400ခန့်အုံပဲရှိတယ်လို့အစိုးရစီးရင်တွေကပြပါတယ် Digital ပညာရေးအရင်းအမြစ်ကိုလက်လန်းမီဖို့ခက်တာရဲ့ Internet Data ဝယ်ဖို့ဈေးကြီးတာရဲ့ကြောင့်အဲ့ဒီလိုဖြစ်နေရတာပါမာလာဝီအစိုးရကုလသမဂ္ဂကလေးသင်ငယ်များပညာရေးရန်ပုံငွေအဖွဲ့ UNICEF နဲ့ဖုန်းကုမ္ပဏီကွန်ရက် Airtel မာလာဝီတို့ကအကြောင်းတွေကိုချိတ်ဆက်ဆိုတဲ့စီမံချက်ရဲ့လုပ်ငန်းဘက်တွေဖြစ်ပြဖက်လိုက်ကြပြီးဒီကွာအချက်ကိုချုပ်နိုင်အောင်ကြိုးစားကြပါတယ် Smart TV Tablet နဲ့ Internet Line တွေကိုအကျောင်းတွေမှာတပ်ဆင်ချိတ်ဆက်လိုက်ရပါတယ်ကုမ္ပဏီကအကျောင်းတွေကို Internet အခမဲ့ပေးနေပြီးတချို့အကျောင်းတွေမှာသင်တော့ကူပစ္စည်းမဲ့နေတော့ကိုကူညီဖြစ်ပေးပါလိမ့်မယ်လို့ Airtel Malawi ကုမ္ပဏီက Nora Chavula Chawa ကအခုလိုပြောပါတယ်
I mean where there's a hindrance or an obstacle of not
having physical access. ဒီစီပစ္စည်းအစုံနဲ့တခွဲခံမရှိတဲ့နေရာတွေမှာဒီကျောင်းသားတွေကတခွဲဆန်းသက်တာတွေကိုလုပ်နိုင်စွမ်းရှိလာပါပြီ။ယူပပေတာဆန်းသက်ချက်တွေကို My Lab application သုံးပြီးလုပ်ကြပါတယ်။ဒီ app ကို tablet တွေမှာရှိနေအောင်ပညာရေးဝန်ကြီးဌာနကစီစဉ်ပေးပါတယ်
။ My Lab application ဆိုတာ internet တခွဲခံပါ။မလောင်ဝင်းမြောက်ပိုင်း MZuzu Tech လို့ကကျောင်းသားတွေလုပ်ထားတဲ့ app ဖြစ်ပါတယ်။Nova Camp Tunziga နေဒီပီကျောင်းကဆရာဆရာမများရဲ့အချီးမှုဖြစ်ပါတယ်သူကအခုလိုဆိုပါတယ
် The total in the enrollment of the school is 350
စုစုပေါင်းကျောင်းသားဦးရေ350ရှိပါတယ် Tablet က20ပဲရှိပါသေးတယ်တစ်ခုကဆရာအတွက်19ခုကကျောင်းသားတွေအတွက်ပါဒီကျောင်းသားတွေနဲ့ Tablet တွေကိုတိတိယောက်ယောက်ဘယ်လိုအသုံးပြုနိုင်မလဲဆိုတာကမေးခွန်းပါ
ထို့မလို့မိခိခါဟာပညာရေးဝန်ကြီးဌာနသိပ္ပံနည်းပညာနဲ့တည်ထွင်မှုဌာနညွှန်ကြားမှုပါသူကအခုလိုပြောပါတယ
် Right now as I'm speaking there's a procurement process taking place
ကိုပြောနေသလိုပါပဲအဲ့ဒီ tablet တွေဝယ်ဖို့ရုံးလုပ်ငန်းတွေလုပ်နေပါတယ်ရွေးချယ်ထားတဲ့အကြောင်းတွေမှာ application ကိုသုံးနိုင်အောင်ပါ တဖြည်းဖြည်းတိုးများလာမှာပါ2030မှာအစိုးရကြောင်း8000ကျော်အတွက်လိုအပ်တဲ့ digital ပစ္စည်းတွေနဲ့တခြားလိုအပ်ချက်တွေပေးနိုင်အောင်အလုပ်အထုလုပ်ကြဖို့ကဏ္ဍဦးသဘောတူညီချက်ဆောင်းလောင်းကိုနိုင်ငံတကာဆက်သွယ်ရေးသမဂ္ဂ UNICEF Gaigo Initiative အဖွဲ့တို့နဲ့အစိုးရကလက်မှတ်ရေးထိုးထားပြီးပါပြီလို့မိကိကကပြောပါတယ်ခင်ဗျာကျွန်တော်တမောင်သားပါ
အခုတော့ Polygraph ရုပ်သံကိုနားဆင်ကြည့်ရှုချက်ရပါမယ်ရှင်။ယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တာဟာကျူးကျော်ဖို့မဟုတ်ပဲတရားဥပဒေစိုးမိုးရေးအတွက်ဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်။မြေပြင်မှာတော့ရုရှားတပ်ဖွဲ့တွေစစ်ရာဇဝတ်မှုကျူးလွန်တယ်လို့တောက်ပြောခံရပါတယ်။အချက်လက်အခြေခံပြီးမှတ်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်။
နိုဝင်ဘာ22ရက်နေ့မှာကျင်းပတဲ့ G20 online ထိပ်သီးဆွေးနွေးပွဲမှာရုရှားသမ္မတဗလာဒီမီယာပူတင်ကမှန်ကန်မှုမရှိတဲ့အထင်မြင်မှားစေတဲ့ပြောဆိုမှုတော်တော်များများလုပ်သွားခဲ့ပါတယ်။ပထမဆုံးသူ့ကိုယ်သူငြိမ်းချမ်းရေးကိုစောင့်ထိန်သူဖြစ်တဲ့2022ဖေဖော်ဝါရီမှာသူစခဲ့တဲ့စစ်ပွဲကြီးအတွက်ယူကရိန်းကိုအပြစ်တင်သွားတာပါ။ရုရှားကလုပ်တာမဟုတ်ပါဘူး။ညှိနှိုင်းနေတဲ့လုပ်ငန်းစဉ်ကနေလှုပ်ထွက်တယ်လို့ယူကရိန်းကလူသိရှင်ကြားကြေညာတာပါ။ဒါအပြင်ရုရှားနဲ့ညှိနှိုင်းမှုမလုပ်ရဘူးလို့ယူကရိန်းသမ္မတအမိတ်လက်မှတ်ထိုးထုတ်ပြန်ပါတယ်လို့သမ္မတပူတင်ပြောသွားပါတယ်။သူပြောတာကအထင်မြင်မှားစေပါတယ်။စစ်ပွဲကိုပူတင်တားလို့ရပေမဲ့သူကယူကရိန်းနိုင်ငံနဲ့တပ်ဖွဲ့တွေထပ်ထပ်ပို့ပြီးယူကရိန်းနယ်မြေကိုရုရှားကနေနေရာဝင်ယူထားတာတရားဝင်ဖြစ်အောင်လုပ်တယ်လို့ယူကရိန်းကလေးတွေကိုဖမ်းခေါ်ခိုင်းပါတယ်။ဝင်ရောက်မကျူးကျော်ခင်ကလည်းသမ္မတပူတင်ကယူကရိန်းဟာရုရှားရဲ့အရေးပါတဲ့စိတ်ပိုင်းဖြစ်တယ်လို့အတွင်းမြင်ဆောင်မှရေးပြီးယူကရိန်းရဲ့သမိုင်းကြောင်းနဲ့အချုပ်ချာအာဏာပိုင်ဆိုးဝင်ကိုဖျောက်ဖျက်ဖို့လှုံ့ဆော်ပြီးသူပြောတဲ့အတိုင်းပဲအမှန်ဖြစ်အောင်ထပ်အတည်ပြုသွားတာပါသူကတိုက်ပွဲတွေအတွက်သူ့အကြံနဲ့ပတ်သက်ပြီးလဲ G20 ခေါင်းဆောင်တွေကိုလိန်ညာခဲ့တယ်လို့ရုရှားအစိုးရဖွဲ့တွေကလည်းရုရှားကကျူးကျော်တိုက်ခိုက်နိုင်တယ်ဆိုပြီးအမေရိကန်ကအထက်ထက်သတိပေးနေကြတာဟာRussophobic hysteria ရုရှားကိုတတ်တတ်ယုံမုန်းနေတာဖြစ်တယ်လို့ပူတင်အစိုးရအဖွဲ့ဝင်တွေကပြောပါတယ်။ online မှာပြုလုပ်တဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းမှာပဲပူတင်က2014တုန်းကရုရှားလိုလာတဲ့ Ukraine သမ္မတ Viktor Yanukovych ကိုဖြုတ်ချခဲ့တာကိုသွေးစွန်းနဲ့အာဏာသိမ်းမှုအဖြစ်ပြောသွားပါတယ်။ရုရှားဟာ Ukraine မှာတရားဥပဒေပြန်စိုးမိုးဖို့ကြိုးစားတာဖြစ်တယ်လို့လည်းပူတင်ကပြောပါတယ်။ဒါပေမဲ့လည်းမြေပြင်မှာတော့ရုရှားတပ်ဖွဲ့တွေဟာစစ်ရာဇဝတ်မှုတွေအပြင်လူမျိုးတုံးတပ်ဖြတ်မှုတောင်ကျူးလွန်တယ်လို့စွပ်စွဲခံထားရတာပါပြီးတော့ပူတင်ကိုယ်တိုင်လည်းယူကရိန်းကလေးငယ်မြောက်များကိုဖမ်းယူခေါ်ဆောင်မှုနဲ့စစ်ရာဇဝတ်မှုမြောက်ကြောင်းစွပ်စွဲခံထားပြီးသူ့ကိုဖမ်းဖို့ ICJ တရားရုံးကနိုင်ငံတကာမှာဝရမ်းထုတ်ထားပါတယ်
ဒီလိုမှားမှန်မသိချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မြန်မာ polygraph.info မှာတွားရောက်ကြည့်ရှုစစ်ဆေးနိုင်ကြပါလိမ့်ရှင်။သောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
။မသိချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ6ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933နဲ့938ညလိုင်းဒိုမီတာ49 kHz 653ညလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားသတင်းပတ်ဆင်ခဏတွေကိုနားဆင်ကြရပါမယ်ရှင်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ပြပါမယ် မြန်မာနိုင်ငံစိုက်ပျိုးရေးမှာလှုပ်သားရှက်ပါမှုခိုင်းနှွားတွေလုံလုံလောက်လောက်မရှိမှုနဲ့ဆက်ကရိယာတွေအသုံးပြုတဲ့အခါမှာလဲလောင်စာဆီဈေးတွေကြီးမြင့်မှုတွေကြောင့်တောင်သူလယ်သမားတွေမှာအကျိုးအမြတ်သိမ့်မရှိကြတော့ပါဘူး။ဒါနဲ့ပတ်သက်ပြီးတော့လေးလာစုံစမ်းထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံစိုက်ပျိုးရေးကဏ္ဍမှာလှုပ်သားရှားပါမှုဟာအရင်ကတည်းကတိုင်ရှိနေပေမဲ့အခုအခါမှာတော့ပိုပြီးတောင်အခြေအနေဆိုးလာပါတယ်။ကျေးလက်တွေမှာအားကောင်းမောင်းတန်အလုပ်လုပ်နိုင်ကြတဲ့လူငယ်တွေဟာအလုပ်အကိုင်ပုံမှန်ရရှိနိုင်ကြမဲ့မြို့ပြတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုစွန့်စားပြီးထွက်ခွာသွားကြတာတွေဟာအရင်ကတည်းကအခုအခါမှာပိုပြီးများပြားလာပါတယ်။တခါကျေးလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေဟာအရင်ကလိုတိတ်ပြီးမဖြစ်ထွန်းကြတဲ့အတွက်တောင်သူလယ်သမားတွေနဲ့လယ်ယာလုပ်သားတွေဟာအရင်ကလိုအပြန်အလှန်အမိခိုးလုပ်ကင်လို့မရတော့ပါဘူး။အဲ့ဒီအတွက်လယ်မဲ့ယာမဲ့လက်လုပ်လက်စားလယ်ယာလုပ်သားတွေဟာတခြားနေရာတွေကိုပြောင်းရွှေ့အသက်မွေးမ်းကြောင်းအလုပ်လုပ်ကင်ကြရပါတယ်။တခါဟိုးအရင်ကလိုမီယိုးဖလာစိုက်ပျိုးရေးလုပ်ကင်ရာမှာအသုံးတည့်တဲ့ခိုင်းနွားတွေလည်းတိတိတသာရှားပါကုန်ပါတယ်။အဲ့ဒီလိုဖြစ်ရတဲ့အခါခိုင်းနွားတွေကိုအသားစားနွားအဖြစ်အဓိကတရုတ်နယ်တောင်းချတာကြောင့်ဖြစ်ပါတယ်။တောင်သူလယ်သမားတွေဟာမိမိတို့စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယုပ်လာတဲ့အတွက်ရှင်းစွဲခိုင်းနွားတွေကိုရောင်းချကြတာဖြစ်ပါတယ်။တပြိုင်တည်းမှာပဲမြန်မာပြည်ကခိုင်းနွားတွေကိုတရုတ်နယ်ဆက်ကနေဈေးကောင်းကောင်းပေးဝယ်ယူတာကြောင့်အလွယ်တကူရောင်းချတာဖြစ်ပါတယ်။အဲ့ဒီလိုခိုင်းနွားတွေအစားကျေးလက်ဒေသတွေမှာစိုက်ပျိုးရေးအတွက်ရိတ်သိမ်းချွေလေးထွန်ရက်တဲ့ဆက်တွေအပါအဝင်လေယာသုံးစက္ကရိယာတွေကိုအစားထိုးလာတာတွေလည်းရှိပါတယ်။ဒါ့ပြင်လည်းဆက်သုံးစီလောင်စာဈေးတွေကမကြာခဏဈေးတက်နေကြတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့ထုတ်လုပ်မှုဈေးစကားတွေမြင့်တက်ကုန်ပြီးရရှိလာတဲ့အကျိုးအမြတ်နဲ့မကမိကြပါဘူး။အဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအေယော်ရီမြစ်အနောက်ဖက်ပွင့်ပြူမြို့နယ်ကလေပိုင်ရှင်အမျိုးသမီးတဦးကအခုလိုပြောပါလေ
။စပားရိတ်သိမ်းနေပါရဲ့ရှင်။မိုးစပားရိတ်နေ။ဒီမှာကြာလေသိမ်းပြီးတော့အလုံသမားတွေကမရှိတော့ကြတော့ဆက်တင်နေပဲသုံးနေကြတယ်။ဒီဘက်မှာလည်းကောင်းလို့လည်းနေရထွက်ကုန်ကြသူတို့ကအလုံအမားတွေကလည်းသူတို့ကဟိုဈေးပေးရတဲ့သူတို့ရဲ့လူအားကကြတော့လေနှစ်ဆဖြစ်သွားတယ်အလုံအမားတွေကလည်းရှားသွားတယ်အလုံအမားတွေတွေကတွေ့ရမယ်ဆိုလေသူတို့မှမကြိုက်ဘူးဆန်းတပြီကို6000ကျော်ဝယ်စားနေရတယ်ခိုင်းသွားတွေကလည်းအရင်လိုအများကြီးအခုမမွေးကြတော့ဘူးထွန်းနာရက်တာမှစက်တင်နေပဲသုံးနေရဆိုတော့ခိုင်းသွားတွေမသုံးကြတော့တော်တော်များများကိုမရှိကြဘူးပါပဲမနိကိုကတော့အဲ့လိုမဟုတ်တော့ဘဲနဲ့စက်တင်နေတခါလေရိတ်ချွေဆိုတော့ဈေးစကားကတော့ပိုးကုန်နေဒါပေမဲ့ညံညံပြီးသွားတာပေါ့တကယ် M73 စီးစီးတွေတအားမြင့်နေတော့မကြိုက်ဘူးရှင်တောင်းသူတွေအခုစပိုင်းရိတ်နေပေါ့လေမိုးစပိုင်းရိတ်နေဒီတော့တအေကကိုဘုံက9000 8000ကအခုဆိုရင်တသိန်းခွဲတွေပဲဖြစ်သွားရိတ်ချွေပြီးပေါ့အဲ့လိုဈေးတွေတအားကိုထုတ်ဝဲနီးနီးလောက်တက်သွားတာဆိုတော့လေတောင်းသူတွေအနေနဲ့ကတော့မကြိုက်ဘူးရှင်တောင်သူတွေကမကြိုက်တော့အလုံသမားတွေလည်းကြိုက်သလားဆိုတော့အလုံသမားတွေစက်ပိုင်းနေပိုင်းကြလဲသူတို့လည်းတိတ်တော့မကြိုက်ဘူးရှင်။ဆိုင်ပြူရဲ့ပြောရရင်တော့မကြိုက်ပါဘူးရှင်။တကူကြီးတော့တဝက်လောက်တက်သွားပါလေ။
တကယ်တော့မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်အများစုဟာတရုတ်နယ်စပ်အပါအဝင်နယ်နိမိတ်ချင်းထိစပ်နေကြတဲ့အိမ်နီးချင်းနယ်စပ်ကုန်သွယ်ရေးကနေတင်ပို့ရောင်းချကြတာကပိုများပါတယ်။အခုချိန်မှာတော့ပြည်တွင်းစစ်ကြောင်းနယ်စပ်ဒေသအလုံးဟာကုန်သွယ်ရေးရပ်ဆိုင်းသလောက်ဖြစ်သွားပါပြီ။အဲ့ဒီအတွက်စိုက်ပျိုးရေးထွက်ကုန်သီးနှံအတော်များများဟာလည်းဈေးကောင်းမရတော့ပါဘူး။တောင်သူလယ်သမားတွေကတစ်ဖက်ကမိမိတို့ထွက်ကုန်သီးနှံတွေဈေးကောင်းမရရှိပေမဲ့အခြားတစ်ဖက်ကလည်းစိုက်ပျိုးစရိတ်တွေကမြင့်တက်နေပါဗျ။နေဆက်ကုန်သွယ်ရေးအခြေအနေမကောင်းသေးတွေကတော့တောင်သူလယ်သမားတွေအတွက်လည်းအကျိုးအမြတ်ရရှိဖို့ကမသေးကြတော့ဘူးလို့မြေလက်ဒေတာကအင်တာနက်အွန်လိုင်းစိုက်ပျိုးရေးဂျာနယ်တစ်ဆောင်ရဲ့အရီဒါကပြောပါဗျ။
တောင်သူတွေကဒီနေ့ရာသီဥတုအခြေအနေလေးကကောင်းတော့အရာပြူလေးကကောင်းတယ်အရာပြူလေးကကောင်းတော့ဆိုပေမဲ့လို့အခုအနေထားရကအပြောင်းလဲတွေကများတယ်ကုန်စည်နှုန်းတွေကလည်းခဏခဏအပြည့်အစုံဆိုရင်တက်သွားပြီဆိုတော့ဒီစက်သုံးစည်တွေကဒီတော့ဆက်တက်မယ်ဆိုရင်တောင်သူတွေကရတာနဲ့ကုန်စည်နှုန်းတက်တာနဲ့အတူတူပဲဆိုတော့သူတို့ကတော့ဒီနေ့လည်းအပူရှိုင်းကြီးတော့မရှိဘူးပေါ့ကုန်တယ်တွေပွဲသားတွေကဘာပြောလဲဆိုတော့ဒီဝယ်လက်အကြီးတွေကမှားမှန်းနေဝယ်လက်တွေကဝယ်တာဈေးကောင်းပေးဝယ်တာဆိုတော့အဲ့ဝယ်လက်ဒီနေသားရအခုဒီပါမှာလမ်းနေပိတ်ခိုးပိတ်ဒီပိတ်ဖြစ်နေတဲ့ခါကြတော့ဟိုတွားလာတာခက်ခဲတော့တင်ရပို့လာတာပိတ်မိနေတာဒီပါညာရှိတော့ဈေးရတော့ကုန်တယ်လည်းမဝယ်ဘူးမဝယ်တဲ့ခါကြတော့ဈေးကကျနေတဲ့သဘောပဲအင်းရစားခိတွေပိတ်တာလည်းဆိုင်နေ
ဆိုင်ပြိုရေးလုပ်ငန်းမှာလေယာဉ်လုံသားရှားပါလာတာခိုင်းနှွားတွေတိတ်မရှိတော့တာနဲ့စက်သုံးလောင်စာစီဈေးတွေမကြာခဏကြီးမြင့်လာတာတွေတင်သာမကသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာဈေးတွေကလည်းခေါင်ခိုင်းအောင်မြင့်တက်နေတာကြောင့်တောင်သူလယ်သမားတွေဟာမိမိတို့ရဲ့လေယာဉ်မြေတွေကိုမစိုက်ပျိုးပဲဒီအတိုင်းလွတ်ပြီးပတ်လတ်ထားကြတာတွေလည်းရှိကြပါတယ်တချို့ဆိုရင်စိုက်ပျိုးမြေတွေပေါ်မှာကြက်မွေးမြူကြီးဝဲမွေးမြူကြီးတွေပြောင်းလဲလုပ်ကင်လာကြသလိုတချို့ကလည်း off-road လုပ်ငန်းတွေကိုလုပ်ကင်လာကြတာတွေရှိပါတယ်ဒါတွေကိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေကမြင်တွေ့သိရှိပေမဲ့အရေးယူကြီးကြပ်တာမရှိသလိုတောင်သူလယ်သမားတွေနဲ့လည်းထိစပ်ပူးပေါင်းတာမရှိသလောက်နည်းပါးပါတယ်အညာဒေသပြည်တွင်းစစ်ဖြစ်နေတဲ့ဒေသတွေမှာဆိုရင်နောက်ထပ်ကြုံတွေ့ရတာတစ်ခုကစစ်ကောင်စီတပ်ဖွဲ့တွေစစ်ကြောင်းလှည့်တဲ့အခါမှာလေယာဉ်စိုက်ပျိုးရေးလုပ်ငန်းလုပ်ကင်ကြသူတွေကိုမသင်္ကာပဲဖမ်းဆီးနှိပ်စက်ကြတဲ့အတွေ့အတော်များများကလယ်ထဲရာထဲကိုသွားရောက်ကြတာဟာစွန့်စားမှုတစ်ခုလိုဖြစ်နေပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အထက်ညာဒေသကပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာလေယာဉ်စိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်ကြသလိုထွက်ရှိလာတဲ့သီးနှံတွေကိုတောင်မှလုံခြုံအောင်သိမ်းဆည်းဖို့အခက်အခဲတွေရှိနေကြပါတယ်ခင်ဗျာ
ကိုခင်မအောင်ဆိုမင်းအပတ်စဉ်တင်ပြနေတဲ့မြေကြီးဩဇာအစီအစဉ်မှာရှင်အခုတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်နွေဘာလ7ရက်နေ့ကစခဲ့တဲ့ကရပြည်နယ်လွိုင်းကော်မြို့တဝက်ကတိုက်ပွဲတွေကပြင်းထန်သလိုနှစ်ဖက်ထိခိုက်အခြေအဆုံလည်းများပါတယ်။အဲ့ဒီတိုက်ပွဲတွေထဲကနေဒဏ်ရာရတဲ့အရက်သားတွေတော်လှန်ရေးရဲဘော်တွေနဲ့လက်နက်ချခဲ့တဲ့စစ်ကောင်စီတပ်သားတွေကိုတိုင်းရင်းဒေသတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ဝင်တွေကဝင်ရောက်ကယ်ဆယ်ပေးအသက်ကယ်ဆေးကုသပေးနေတာဖြစ်ပါတယ်။ဒီသတင်းပတ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကဒုတိယပိုင်းအဖြစ်တင်ဆက်ပေးထားပါတယ်ရှင်။
ဒီကရေပကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစည်းအဝေးမှာလက်ရှိဖြစ်နေတဲ့စစ်ပွဲတွေထဲမှာဒဏ်ရာရပြည်သူတွေတော်လှန်ရေးရဲဘော်တွေနဲ့ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားတွေကိုစစ်ကူတပ်ပြီးတော့အသက်ကယ်တင်ပေးနေတဲ့ Free Burma Ranger ဖွဲ့ဝင်ကိုအောင်ဇေယအကြောင်းကိုပထမပိုင်းအနေနဲ့တင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေထဲမှာကယ်ဆေးရေးလုပ်ရတာဟာဘယ်လောက်ထိခက်ခဲလဲ။ပြီးတော့အဲ့လိုအနိုင်ထယောင်တွေကြောင့်မှနေ့စဉ်အလုံးလုံးနေရတဲ့လူတစ်ယောက်ရဲ့ကြုံတွေ့နေရတဲ့စိတ်ခံစားချက်တွေနဲ့ပတ်သက်ပြီးတော့ကိုအောင်ဇေယကပြောပြပေးသွားတာကိုဒုတိယပိုင်းအနေနဲ့ဆက်လက်နားဆင်ကြအောင်ဗျာ။ဒီရုပ်သံမှာစိတ်မချမ်းမြေ့စရာဗီဒီယိုတွေပါဝင်အသုံးပြုထားတယ်ဆိုတာကိုကြိုတင်အသိပေးပြစေနဲ့
။ဒီဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘ
ယ်ဘယ်ဘယ်ဘ
ယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်
အော်တော်တော်ကြီးကိုပို့ဖော်လို့မရပါတော့ပို့ဖော်လို့မရဆိုတော့ကျွန်တော်တို့ကဆေးရဲ့အနေထားရောခက်အာကျွန်တော်တို့လည်းလူပဲပေါ့နော်အာရေရှည်ကြတော့ကျွန်တော်လည်းမခံနိုင်ပါဘူးဒါပေမဲ့ကျွန်တော်တို့ကဒါကိုကျွန်တော်ရှေ့မှာကြာဝါတဲ့ငွေတွေအဲ့လိုရှိရအောင်ကျွန်တော်ပြန်ပြီးအားယူပြီးလုပ်ရတယ်အဲ့လိုမျိုးစိတ်ခက်စားမှုပေါ်ပြောင်းပြောင်းမဆိုဘယ်လောက်ထိဆိုးလဲဆိုတော့ကျွန်တော်တခါတလေကားဆင်းတဲ့လေတံတုံးတော့ကျွန်တော်လက်နဲ့ကြည့်ဆိုကျွန်တော်ကြောက်တဲ့အချိန်မျိုးရှိတယ်ကျွန်တော်လေးရင်လာပြီဆိုကျွန်တော်၃နေပြီ၃နေဆိုတော့ကျွန်တော်လက်လက်ဒီလွန်ခဲ့တဲ့၃နေရက်မှာကျွန်တော်ကောင်းမပေပေါ်လောက်မှာကျွန်တော်၅ဆလောက်ပြစ်ခံရတဲ့အချိန်မှာကျွန်တော်ရမ်းကြောက်ပြီးတော့ကြာဝါလူရဲ့မျက်နှာတွေညမှာမြင်ရတယ်ကျွန်တော်ညမှာမြင်ရတာပေါ့ဘာလို့ဆိုခါကြတော့ဟိုကိုကတော့ဒီရဲဘော်ကိုအသက်ရှောင်မလို့မဲ့ကိုလက်လွတ်လိုက်ရတဲ့အချိန်မျိုးရှိတယ်ဒါပေမဲ့ဒီရဲဘော်တွေရဲ့အချင်းချင်းပြောကြသူကကလေး၃ဝအဖေဘာညာဆိုတဲ့စကားတွေကနားထဲဝင်လာချင်းပါအဲ့ဟာကြီးကျွန်တော်ထိုးဖို့တော်တော်အချင်းပြရတယ်ခုဆိုလဲကျွန်တော်ကအရှိတမ်းမှာကျွန်တော်ရှေ့ရလောက်တာဝန်စတိုက်ထမ်းဆောင်ခဲ့တယ်။ဒါမှမဟုတ်ဒီနေ့ဘာကြောင့်ပြန်လာလဲဆိုတော့ဒီနေ့ကျွန်တော်လက်ထက်မှာနေသေးသွားတဲ့ကလေးတယောက်ရှိတယ်။မလို evidence သေးသွားတယ်ပေါ့နော်။မလို evidence သေးသွားဆိုတာကကျွန်တော်တို့သူ့ဆွဲထုတ်တယ်။အချိန်မီပေမဲ့လည်းနက်နက်ကြီး NDA တွေမှာကျွန်တော်တို့လောက်ရတဲ့အကောင်မှာအစင်မပြီးလို့သူ့တန်းအန်ကြီးကျွန်တော်ဆုံးရှုံးလိုက်ရတယ်။အဒီနေ့ဆိုရင်လည်းဟိုပေါ့ညီငယ်တယောက်တန်းရတယ်ကျွန်တော်တို့ကသူ့ခေါင်းကြီးဖွင့်သွားတယ်ကျွန်တော် face လောက်ပြေးချင်မှာကျွန်တော်လက်တလောက်လောက်ဝင်လို့ရတယ်။သူဆိုကျွန်တော်လည်းမခင်ဒါပေမဲ့သူ့ကိုကျွန်တော်ရှင်းစေချင်တယ်ဗောကျွန်တော်သွေးချင်းညီကိုလေဟိုဒီအမှန်တရားတော့လုတ်ပေးနေညီကိုလေအဲ့ဟာကိုကျွန်တော်ရှင်းစေချင်တယ်ဒါပေမဲ့ကျွန်တော်သူ့ကဲတိုးတစ်စင်မှာကျွန်တော်လေရင်နဲ့ကြဲခံရတဲ့အချိန်ရှိတယ်ပြီးတော့ကျွန်တော်လန်ခီခက်ခဲရတယ်သူ့ကျွန်တော်လည်းကျွန်တော်ရှေ့မှာလည်းလွတ်လိုက်ရတယ်အဲ့မှာသူ့ဓာတ်ပေါ်တွေကျွန်တော်ရှိနေတော့နောက်ဓာတ်ပေါ်တွေကိုကျွန်တော်မြင်လိုက်တယ်အဲ့ဆိုကျွန်တော်အခုပြန်လာတဲ့ချက်မှာဒီလိုမျက်နှာကြီးရောကျွန်တော်မြင်တယ်ကျွန်တော်ယုံထွက်လို့မရအောင်အဲ့ကျွန်တော်ကောင်ဆယ်လင်းလုပ်ဖို့အတွက်ကျွန်တော်ဘယ်လောက်ပဲကြိုးစားဒီဟာကြီးကကျွန်တော်မြင်နေရပဲ။ဟိုးအစားတွေကျွန်တော်လုပ်ခဲ့အခုချိန်လူရဲ့မျက်နှာ လူတွေရဲ့စကားနဲ့ကျွန်တော်နားထဲမှာလုံးဝမထွက်ဘူးဘယ်လောက်ထိဖြစ်တယ်ပေါ့နော်ကျွန်တော်စိတ်အဲ့ဒီဒဏ်ရာရဖို့ပြလို့မလားညာအဲ့အဲ့တန်နေနေပဲအဲ့ရတယ်ခါကြတော့တိုက်ပွဲတွေမှာဆိုလုံးဝနဲ့တို့အတန်နေပြန်ချလာတဲ့အခြေအနေရှိအဲ့ဆိုကိုယ်လန်းလန်းလာတယ်အိမ်မက်ဆိုတစ်ခုလိုပဲကျွန်တော်တို့အရေးတစ်ခုလိုပဲဘယ်တော့မှပြောင်းနိုင်မှာမဟုတ်ဘူးပေါ့နော်ဒါကြီးကတော့လူတွေမသိရဲဆိုတာဒီခါကြတော့လူကျွန်တော်တို့လူတွေကအောင်မြင်မှုကိုပဲမြင်ကြတယ်အောင်မြင်မှုနောက်ကဘယ်လောက်ပေးဆက်တယ်ဘယ်လိုမှသိရဲကျွန်တော်တင်စီရလက်နဲ့တွေ့တယ်ပျော်ကြတယ်နေရာရတယ်ဒါမဲ့အောင်မြင်မှုနောက်မှာကျွန်တော်ပေးဆက်မှုတွေများရှိတယ်ကျွန်တော်တို့ကြားကျင်တဲ့မြေကြီးကျွန်တော်တင်နာခဲ့ရတဲ့ဟာရှိတယ်ကျွန်တော်တို့ဝန်းနေချိန်မှာလည်းကျွန်တော်ထိနာရရာရှိတယ်ဟိုအဓိကအခုဒီခရီးမြက်လက်ရှိချိန်တွေမှာအောင်မြင်မှုတက်ပျော်တာဟုတ်တယ်ဒါပေမဲ့အောင်မြင်မှုနဲ့ပေးဆက်ခဲ့ရတဲ့အားရှိတယ်အဲ့ဒါကိုကျွန်တော်တို့ဒီ PD တွေတည်စေချင်တယ်ပါရမ်းများတယ
်မနော်
တော့ဒီနေရာရောက်ဖို့ကျွန်တော်ပြီးဆက်ခက်လိုက်ရတယ်ရမ်းများတယ်စကလုံးနဲ့ဖော်ပြလို့မရဘူးအခုဒီတိုင်းနာညီကိုတွေကိုကျွန်တော်တို့ကဟိုပြန်ပြီးတော့ကျွန်တော်တို့ကအခုကျွန်တော်ဆိုရင်ကျွန်တော်အမိမှာကျွန်တော်လုံနေရရမှာကျွန်တော်ပါပထက်ချက်ရှိလဲဆိုတော့ကျွန်တော်ဘယ်ပြည်နယ်ရောက်ရောက်ပြည်ပြည်ရောက်ကျွန်တော်ဒီကရနီမှာရောက်ရောက်ကျွန်တော်အမြင်နဲ့ပြောတာကျွန်တော်လွန်ခဲ့တဲ့85နေ့မှာမျက်ပြန်ပြုခဲ့တဲ့အတွက်ကျွန်တော်တောင်းပန်တယ်ဒီချင်းကကျွန်တော်တို့အခွင့်အရေးကောင်းဆုံးပဲဒီတစ်ခါမှမနိုင်တော့ကျွန်တော်မရတော့ဒီဟာကကျွန်တော်ရဲ့နောက်ဆုံးပွဲနောက်ဆုံးရဲ့ပွဲပဲဒီအာဏာရှင်စနစ်ကိုကျွန်တော်ဖျက်ချပြီးတော့ကျွန်တော်တို့လိုချင်တဲ့ဒီ Federal Democracy တိုင်းပြည်အသစ်ဆိုတဲ့ဟာကိုကျွန်တော်လိုချင်ဒီပွဲကနောက်ဆုံးအဆုံးပြည့်ဖြစ်တယ်ဟောဒီပွဲကနောက်ဆုံးအဆုံးပြည့်ဖြစ်တဲ့တည်းဆိုဒီပွဲမှာအလုံးကိုစီပါဝင်မှရမယ်ဒီတော်လိုင်းကာလာကြတဲ့အချိန်မှာဟိုကျွန်တော်ထွက်သွားတဲ့လူတွေရှိတယ်အပြစ်အငင်ဝါးတွေကိုရှိတယ်တော်လိုင်းရေးဆိုတော့ကျွန်တော်ဗာနဲ့တူဆိုတော့မရတဲ့တော်နဲ့တူဟိုအချင်းကြကြခံနိုင်တဲ့လူကဒီပွဲမှာနိုင်လိမ့်မယ်အချင်းတူနဲ့ထွက်သွားလို့ဒီပွဲမှာရှုံးလို့ကိုယ်စိတ်ကောင်းစီရဲ့ဟိုအခုဒီ2023ကိုကျွန်တော်အရင်အားရဖို့ကောင်းတော့ကျွန်တော်ရှမ်းမြောက်မှာအခုဒီခရီးနီမှာကြီးလိုက်ပြီးနေဆုံးမှာကြီးလိုက်ကျွန်တော်တို့စိတ်ကောင်းစီရဲ့ရန်ဒီယာရဲ့ပြိုလဲမှုတွေများနေအဲ့ဒါကိုကျွန်တော်တို့ကဆက်ပြီးတော့ခွင့်ယူရမယ်ဒါပေမဲ့ဒီကျွန်တော်တို့ကာကွယ်ရေးဖွဲ့မှာပါလဲဆိုတော့ကျွန်တော်တို့ကစိတ်ကောင်းစီကိုကျွန်တော်မှလက်လက်ထုတ်တဲ့စိတ်ရုံတွေမရှိဘူးတော့ဒီဟာက PD ရဲ့ရန်ဒီယာနဲ့လက်ပတ်နေတဲ့အရာရှိတယ်အဲ့တော့ပြည်သူတွေကဒီတော်လိုင်းတွေကပို့ပြီးတော့နှိမ့်မြောက်ရတယ်ပို့ပြီးအချင်းပေးရတယ်ဘာလို့ကျွန်တော်တို့ကပြောချင်တာကကိုယ့်ရဲ့ဝင်ငွေကိုတရားရုံးပေးစရာမလိုကျွန်တော်ဝင်ငွေရဲ့ဘလောက်ဆိုတဲ့ဟာလားစင်ကျွန်တော်ကုနေပေးဖို့လို့ဒါမှကျွန်တော်လိုချင်တဲ့ဒီမိုကရေစီအစ်စ်မှန်ရမယ်ဒါမှကျွန်တော်လိုချင်တဲ့ဟိုလူပြောမှာကျွန်တော်လိုချင်တဲ့လူခွင့်ရပြည်ဝနေရာရမယ်ညီဟိုညီသူများသူဖြစ်နေတဲ့ပတ်ဝန်းကျင်တစ်ခုရပါလိမ့်မယ်ကျွန်တော်ဒီထဲမှာစိတ်ပြအားငယ်ဝါပြည်သူရှိရအောင်အားမငယ်ပါနဲ့ပြန်ဝင်ခဲ့ပါကျွန်တော်ဒီမှာစီလုံးမှုနဲ့ကျွန်တော်ပြန်တိုက်နေရဖြစ်တယ်လုံးဝစိတ်ပြဆရာမလို့အားငယ်ဆရာမလို့ကျွန်တော်ခုဘက်ဘက်မှာ2023မှာကျွန်တော်အားတာဆရာတွေဘာကြောင့်လဲဒါကကျွန်တော်ပြည်သူတွေကြောင့်ဒီတော်လိုင်းအားကောင်းခဲ့ရတယ်ပြည်သူတွေပါခဲ့လို့ဖြစ်တယ်ပြည်သူတွေမှာပါရင်တော့ဒီတော်လိုင်းကလုံးဝဒီရွေးရည်ရွေးမှာပဲအဲပြည်သူတာလည်းဒီတော်လိုင်းမှာအဓိကဖြစ်တယ်ညမို့ကျွန်တော်ဒီပြည်သူတွေကစက်တပောင်းဝင်ပေးမှဒီစစ်အာဏာရှင်စနစ်ကြီးပြုတ်ကြသွားပြီကျွန်တော်ကောင်းမွန်တဲ့နိုင်ငံတစ်ခုကိုကျွန်တော်ပြန်လဲဒီဆောက်ဖို့အခွင့်အရေးပြန်ရလာမယ်အဲကြောင့်မို့အားလုံးပြန်လဲပောင်းဝင်ဖို့ကျွန်တော်ဒီကနေပဲ노ဆော့ချင်ပါတယ်ဗျာဟုတ
်ဒါကတော့ Free Burma Ranger ဖွဲ့ဝင်ကိုအောင်စရကသူ့ရဲ့လက်ရှိကြုံတွေ့နေရတဲ့တိုက်ပွဲတွေထက်ကအကြောင်းအရာတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှလည်းသူတွေကဒီစစ်စစ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါသောတာရှင်များရှင်အစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ခံရစဲဖို့နဲ့ပတ်သက်ပြီးပြည်လဲညှိနှိုင်းဆွေးနွေးကြဖို့ဆန္ဒရှိပုံမတွေ့ရပေမဲ့လေဂါဇာဒေသကိုထိုးစစ်ဆင်တဲ့အခါရပ်သားထိခိုက်မှုနည်းနိုင်သမျှနေအောင်ကြိုးပမ်းသွားမယ်လို့အစ္စရေးဘက်ကပြောပါတယ် VOA သတင်းတောက်ပါရိုနီကာဘော်ဒရက်စ်အစ်ဂလီစီယာပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင်
ဂါဇာဒေသကဟမတ်စ်တွေကိုအစ္စရေးကပြန်လည်ထိုးစစ်ဆင်နေချိန်မှာပဲဒလိုတိုက်ခိုက်မှုတွေအတွင်းသေဆုံးသွားတဲ့အရပ်သားတွေအတွက်ရည်စူးပြီး DLL ဘလာမရှိတဲ့ El Aksamata ဆေးရုံမှာပါလက်ဆိုင်မိသားစုတွေဟာတနင်္ဂနွေနေ့မှာဆူတောင်းခဲ့ကြပါတယ်ထိုးစစ်အတွင်းဘေးအန္တရာယ်ကင်းရာကိုတချို့ကထွက်ပြေးတိမ်းရှောင်နေချိန်မှာပဲအရပ်သားတွေထိခိုက်မှုအနည်းဆုံးဖြစ်ဖို့ American ဘက်ကတောင်းဆိုချက်ကိုအစ္စရေးဘက်ကလိုက်နာနေတာတွေ့ရတယ်လို့ American ကပြောပါတယ်
They published online
ရေခေါ်လုံးရှောင်းနေမဲ့နေရာတွေကို online ကမြေပုံနဲ့ညွန်ပြထားပါလို့တခြားဘယ်စစ်တပ်ကမှမလုပ်ခဲ့တာမျိုးကိုသူတို့ကလုပ်ထားတာပါကြိုတင်ကြောင်းကြားထားပေးပါလိမ့
်အပြည့်ရဖို့နဲ့နောက်ထပ်တစားကန်တွေအလဲလဲလုပ်နိုင်အောင်ညှိနှိုင်းဖို့ကိုတော့ Israel Hamas ဘက်ကရောရှစ်ဆက်ခြင်းမုံမရပါဘူ
း fell apart because Hamas
ဘက်ကဖန်ထားတဲ့နောက်ထပ်တစားကန်မျိုးသီးတွေခလေးတွေစင်းကိုပေးဖို့ငင်းဆန်နေတာကြောင့်အခုလိုအဆင်မပြေဖြစ်ရတာပါဒီစင်းကိုထုတ်ပြန်ပေးမယ်ဆိုရင် Israel ဘက်ကကြီးစုစစ်စစ်ပြီးအလဲလဲနောက်ထပ်လုပ်လို့ရပါလိမ့်
မကြသေးခင်ကထုတ်ဝေတဲ့ New York Times သတင်းစာမှာတော့အော်တိုဘတ်ခုနှစ်ရက်တုန်းကဟမတ်စတွေဘက်ကတိုက်ခိုက်လာမှကို Israel ဘက်ကကြိုတိထားပေမဲ့လည်းအလေးမထားခဲ့ဘူးဆိုပြီးတော့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်သူတာဝန်ခံမလဲဆိုတာကိုလည်းစောင်းပါးမှာထောက်ပြထားပါတယ်။
After the war we're going to have
super peace in China the visa na patabi chi che song san sisi ma ba Hamas de ye si yin ya go phisi phi bu Gaza de ta twin chou ta mu go song tat bu so de a long bon yi man che pan nai go yak phu so yin ku chin ma lo a long si long nyin nyin phu a ye chi so ma Gaza de ta ye zwe twe chin chao mu de ye phit ma ni si bu ne da sa kan ni pyan lut la bu go le a le tha chou ban daw ma ba
Hamas တွေချုပ်ငြိမ်းသွားမှာဒေတာရင်းငြိမ်းချမ်းနိုင်မယ်လို့လဲဆိုရတယ
်။ And in the context of that
ဒေတာရင်းငြိမ်းချမ်းမှုဆိုရင်ပါလက်စတိုင်းနဲ့နိုင်ငံရေးအရညီနိုင်ဆွေးနွေးအဖြစ်ရှာမယ်နိလန်းကိုရှာပါလိမ့်မယ်
။ဂါဇာဒေတာကိုထိုးစစ်ဆင်တဲ့အခါအရက်သားတွေထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်အောင်ဆောင်ရွက်ဖို့နဲ့အထောက်ပံ့ပစ္စည်းတွေပေးပို့ခွင့်ပြုရေးအမေရိကန်ရဲ့တောင်းဆိုချက်ကိုသူ့အနေနဲ့လက်ခံသဘောတူကြောင်းလဲဝန်ကြီးဒါမာကပြောပါတယ်ခင်ဗျာ။
ဣသရေလနဲ့ဟမတ်စ်သွေးကြွအဖွဲ့ကြားဖြစ်နေတဲ့စစ်ပွဲကြောင့်ဒေသတွင်ခီးသွားလုပ်ငန်းတွေထိခိုက်နေပါတယ်။အီဂျစ်နဲ့လေဗနန်နိုင်ငံတွေကခီးသွားလုပ်ငန်းအခြေအနေတွေကိုမဆုမြတ်မွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ရှင်ဟောင်းလူဖွဲ့စည်းမှာယဉ်ကျေးမှုရုပ်ပိုင်းဆိုင်ရာခင်မိတိုးတက်မှုတွေကိုဒီနေ့ထက်ထိတက်တည်မြင့်နေရတဲ့အီဂျစ်နိုင်ငံကိုကဘာကြီးရဲ့မိခင်လို့အီဂျစ်လူမျိုးတွေကတင်စားပြောကြပါတယ်။အမခန်ရှေဟောင်းယဉ်ကျေးမှုစာပေအမွေအနှစ်တွေကြီးကျယ်ခမ်းနားတဲ့ပိရမစ်ကြီးတွေအီယာမရုပ်ထုကြီးတွေဖေရိုဘီယံတွေလက်ထက်ကစလို့ဒီကနေ့အထိကိုးကွယ်ကြတဲ့ဘာသာရေးနဲ့ဓလေ့ထုံးစံတွေကကဘာလက်ခီးသွားတဲ့အတွက်လေ့လာမှတ်သားစရာတွေများလာပါတယ်။သမိုင်းနဲ့ယဉ်ကျေးမှုကိုလေ့လာခြင်းတွေအတွက်တင်မဟုတ်ဘဲပင်လယ်ကမ်းခြေတွေမှာACC အပန်းဖြေအနားယူခြင်းတွေအတွက်လည်းအီဂျစ်ဟာရွေးချယ်စရာနိုင်ငံတစ်ခုဖြစ်နေတာမို့အီဂျစ်ကိုလာလေတဲ့ခီးသွားဧည့်သည်ကနှစ်စဉ်၁၀တန်းထက်မနည်းရှိပါတယ်။2023ခုနှစ်ဩဂတ်စ်လကုန်အထိကမ္ဘာနိုင်ငံဆောင်ကလာလေတဲ့ဧည့်သည်က၁၀တန်းကျော်ရှိခဲ့တာမို့2023နှစ်ကုန်ချိန်မှာ15တန်းကျော်လိမ့်မယ်လို့အီဂျစ်ခီးသွားလုပ်ငန်းတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့နိုင်ငံအရှေ့ဘက်မှာအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွဟမတ်တို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အီဂျစ်၊လေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေကခီးသွွားလုပ်ငန်းတွေတိတိတသားထိခိုက်နိုင်တယ်လို့ကမ္ဘာတဝန်းကလုပ်ငန်းတွေကိုလေ့လာတွက်ချက်အကဲဖြတ်တဲ့ S&P Global ကသတိပေးထားပါတယ်။အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသတွေကိုအပန်းဖြေခီးထွက်ဖို့စီစဉ်ထားသူတချို့လည်းခီးစဉ်တွေနောက်ဆုတ်ကုန်တာဖျက်ကုန်တာတွေလုပ်နေကြပါတယ်။အီဂျစ်နိုင်ငံကိုလာလည်ဖို့ကြိုတင်ပုံကင်လှုပ်ထားသူတချို့လည်းခီးစဉ်တွေဖျက်ကြတာရှိပေမဲ့ခီးသွွားလုပ်ငန်းကြီးတစ်ခုလုံးထိခိုက်လာအောင်တော့မဟုတ်ဘူးလို့အီဂျစ်ခီးသွွားလုပ်ငန်းဝန်ကြီးကပြောပါတယ
် We're seeing some delayed reservations for the second half of December
ဒီဇင်ဘာလဒုတိယလဝက်အတွက်ကြိုတင်ပုံကင်လှုပ်တာမှာတော့နှောင့်နှေးမှုချို့တွေ့နေရပါတယ်ဥရောပဘက်ကတိတိတသားပုံကင်ဖျက်တာမျိုးအခုထိမတွေ့ရသေးပါဘူးအီဂျစ်ပစ္စည်းအီဂျစ်လုပ်ငန်းနဲ့ဆက်ပြီးလက်တွဲလှုပ်ကြဖို့လက်လီလက်ကားလုပ်ငန်းတွေလေကြောင်းလိုင်းတွေနဲ့ကျွန်တော်တို့အနီးကပ်ဆက်သွယ်စ조사နေပါတယ်ပထဝီအနေအထားအရာအခုဒေတာရင်းပြဿနာဖြစ်နေတဲ့နေရာကပင်လယ်နီအပန်းဖြေနေရာတွေနဲ့ဝေးတယ်ဆိုတာလူတွေသဘောပေါက်ကြပါတယ်လို့သူတို့စီကပြန်ကြားရပါတယ်ဒီဇင်ဘာကနေဖေဖော်ဝါရီလအထိကြိုတင်ဘိုကင်လုပ်တဲ့နှုန်းကပုံမှန်အဆင့်ပြန်ရောက်မဲ့အခြေအနေမျိုးတိတိတသားပြန်မြင်နေရပါပြီ
အီဂျစ်နိုင်ငံကိုအဓိကဝင်ငွေရှာပေးနေတဲ့ခီးသွွားလုပ်ငန်းကနေ2023ခုနှစ်အတွက်ဒေါ်လာ73ဘီလီယံကျော်ဝင်ငွေရလိမ့်မယ်လို့ခန့်မှန်းထားပြီးတော့အဲ့ဒီပမာဏပြည့်မီနိုင်တဲ့အခြေအနေမှာရှိနေပါတယ်လို့လည်းပြောပါရယ်အီဂျစ်နိုင်ငံအရှေ့ပိုင်းနယ်စပ်နဲ့ထိစပ်နေတဲ့ဂါဇာမှာစစ်ပွဲတွေဆက်ဖြစ်ခဲ့ပြီးတဲ့နောက်ခီးသွွားလုပ်ငန်းဘုတ်ကင်တွေကျသွားချိန်မှာပင်လယ်ကမ်းခြေအပန်းဖြေခီးလုပ်ငန်းတွေမထိခိုက်အောင်လို့အီဂျစ်အစိုးရကဆွဲဆောင်မှုတွေလုပ်ခဲ့ပါတယ်ကမ္ဘာလက်ခီးတွေအဓိကသွားကြတဲ့နေရာတစ်ခုဖြစ်တဲ့နိုင်ငံတောင်ပိုင်းဆိုင်နိုင်ကျွန်းဆွယ်ကရှာမရှိတ်လေးစိတ်ကိုဆင်းတဲ့လေယာဉ်ခီးစဉ်တစ်ခုကိုဒေါ်လာ900ပေးမယ်လို့မက်လုံးပေးဆွဲဆောင်ခဲ့တာပါနိုင်ငံကလေကြောင်းလိုင်းတွေအနေနဲ့ပုံမှန်အတိုင်းအီဂျစ်ခီးစဉ်တွေကိုပြေးဆွဲနှံ့အောင်လုပ်ပြီးတော့အီဂျစ်ခီးသွွားလုပ်ငန်းတွေအပေါ်ထိခိုက်မှုမကြီးမားအောင်စ조사မှုဖြစ်ပါတယ်
So far the impact is on the customers who have bought the regional product.
လောလောဆယ်ထီတော့ထိခိုက်နေတာကဒေသထွက်ကုန်တွေဝယ်ကြတဲ့စားသုံးသူတွေပါအစ္စရေးနိုင်ငံရဲ့ခီးသွွားလုပ်ငန်းကရက်သလောက်ကိုဖြစ်နေတာမို့အဲဒီကဏ္ဍပိုင်းမှာတော့တိတိတသားအထိကိုက်ဆုံးဖြစ်ပါတယ်။ဒါပေမဲ့အီဂျစ်ကိုလာလေဖို့တနိုင်ငံလုံးတိုက်တာနဲ့ကြိုတင်ဘိုကင်လုပ်ထားတဲ့အထက်မှာထိကိုက်နေတာက10ရာခိုင်နှုန်းတောင်မပြေပါဘူး
။ K Giza Pyramid ကြီးတွေရှိတဲ့နားမှာအီဂျစ်ပြားလိုက်တဲ့ကြီးကို2024ခုနှစ်နှစ်စန်းပိုင်းမှာဖွင့်ဖို့ပြင်ဆင်ထားတာမဟုတ်နှစ်သက်ကြာရင်အီဂျစ်ကိုလာလဲတဲ့ခီးသွွားဧည့်သည်တွေတိုးလာမယ်လို့လည်းအီဂျစ်ခီးသွွားလုပ်ငန်းတာဝန်ရှိသူတွေကမျှော်လင့်နေပါတယ်အစ္စရေးအနောက်ပိုင်းကအီဂျစ်နိုင်ငံမှာခီးသွွားလုပ်ငန်းမထိခိုက်အောင်ကြိုးစားနေချိန်အစ္စရေးမြောက်ပိုင်းနယ်နိမိတ်ထိစပ်နေတဲ့လေဗနွန်နိုင်ငံမှာတော့ခီးသွွားလုပ်ငန်းတစ်ခုလုံးရပ်ဆိုင်းလို့ဖြစ်နေပါတယ်။မြေထဲပင်လယ်ကမ်းရိုးတန်းမြို့တစ်ခုဖြစ်ပြီးတော့ကျောက်ခေနှောင်းပိုင်းထဲကတည်ရှိနေတဲ့ကမ္ဘာရှေးအကျဆုံးမြို့တစ်မြို့အဖြစ်သတ်မှတ်ခံထားရတဲ့ဘီဘလော့စ်မြို့မှာဆိုရင်နိုင်ငံတကာခီးသွွားဧည့်သည်တယောက်မှမရှိတော့ဘူးလို့မြို့ကန်တွေကပြောကြပါတယ်။
من احداث غزه ما عاد ضربنا مثل ما بيقولوا ولا ضربه
غزه ما سسا ဖြစ်ခရေကဈေးဦးကိုမပေါက်သေးတာပါကဘာလဲခီးသွားတရားဥပမာကိုမရှိတော့ပါဘူးနိုင်ငံသားကနေလာကြတဲ့အာရက်နဲ့လက်ဘရိုနယ်ပွားတွေလည်းမရှိကြတော့ပါဘူးသူတို့နေရက်တွေကိုပြန်ကုန်ကြတော့ဈေးလာဝဲမဲ့သူလည်းမရှိကြတော့ပါဘူးဘာအလုံးမှမဖြစ်တော့ဘာဝင်ငွေမှလည်းမရှိပါဘူးကျမတို့တနေ့တနေ့ကော်ဖီထိုင်တောက်ပြီးတော့ဝဲသူကိုပဲမျှော်နေရတဲ့အဖြစ်ကိုရောက်နေပါတယ်ရှင်
လွန်ခဲ့တဲ့နှစ်ပေါင်း 8,000 ကျော်ကလေးကဒီကနေ့အထိတောက်လျှောက်တက်ရှိတွေနေထိုင်အသုံးပြုနေတဲ့ Biblos မြို့ကိုကမ္ဘာအမွေအနှစ်ချိန်သိမ်းရမယ့်မြို့အဖြစ်နဲ့ UNESCO ကသတ်မှတ်ထားပါတယ်။ရှေးဟောင်းသမိုင်းစာပေရင်ကျင်းမှုနဲ့ဘိသုကလက်ရာတွေရှိတဲ့လေဗနွန်နိုင်ငံတောင်ပိုင်းက Biblos မြို့မှာအရင်တုန်းကနိုင်ငံဆောင်ကဧည့်သည်တွေနဲ့စီကားနေပေမဲ့ဂါဇာစစ်ပွဲကြောင့်ဘယ်သူမှမရှိတော့ဘဲခီးသွွားလုပ်ငန်းအကြီးအကျယ်ထိခိုက်နေပါတယ်
။ကစီဟာဟောနဲ့ဆရာဟာဘီလ်မာ
ကျွန်တော်ဒီကားနဲ့ဧည့်သည်နောက်ဆုံးလိုက်ပို့ပြတာကဒေတာရဲမှာစစ်စင်စာကင်တရက်ကပါအဲ့ဒီထဲကခီးသွွားလုပ်ငန်းတွေအလုံးလုံးဝရက်နေတာပါဒီပုံတိုင်းသာဆက်သွားနေမယ်ဆိုရင်ခီးသွွားလုပ်ငန်းမှာကျွန်တော်အလုပ်ဆက်လုပ်နေလို့မဖြစ်ပါဘူးဝင်ငွေပုံမှန်ရတဲ့အလုပ်တစ်ခုကိုရှားရုံမှာပါ
ကာဇာစစ်ပွဲမစခင်စက်တင်ဘာလအထိခရစ်စမတ်နဲ့နှစ်သင်္ကူကာလအတွက်ချိုတင်ပိုကင်လုပ်ခဲ့တဲ့သူအကြီးအတွက်ဟာအားတက်စရာဖြစ်ခဲ့ပေမဲ့အခုတော့၃ညဖြစ်နေပြီလို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းလုပ်သူတွေကပြောပါတယ်။လက်ရှိအခြေအနေအရတော့နိုင်ငံသားသားဧည့်သည်တွေကဘာလှည့်ခီးသွွားတွေကိုအဓိကထားဝင်ငွေရှာတဲ့လုပ်ငန်းတွေအတွက်စိတ်ပျက်စရာဖြစ်နေကြတာပါ။အ
နီးဖတ်တာမှဂျမတန်အဟေးအနင်းတုစကေ
ကျွန်တော်ဒီဝီစကီပလင်းဖွင့်လာတာနှစ်ပတ်ကျော်ရှိနေပါပြီ။နှစ်ခွက်သုံးခွက်စာလောက်ကိုကျန်နေပါသေးတယ်။အရင်ကဆိုဒပလင်းဖွင့်ရင်တရက်နှစ်ရက်ထဲနဲ့ကုန်သွားတာပါ။အခုကျတော့နှစ်ပတ်ကျော်နေပြီ။ဒီဒပလင်းကိုမကုန်သေးတာပါ
။ဂါဇာဒေသမှာအစ္စရေးနဲ့ပါလက်စတိုင်းဟာမတ်စ်စစ်သွေးကြွတွေကြားဖြစ်နေတဲ့စစ်ပွဲကဒေသရင်းအထိပြန့်နှံ့ကူးစက်မှာကိုစိုးရိမ်နေကြချိန်အိမ်နီးချင်းနိုင်ငံတွေကခီးသွွားလုပ်ငန်းတွေမှာလည်းဆိုးကျိုးတက်ရောက်မှုတွေကိုခံစားနေကြရပါတယ်။ကိုဗစ်ကရောဂါလွန်ကာလနိုင်ငံကမှာခီးသွွားလုပ်ငန်းတွေပြန်ပြီးတော့မြင့်တက်နေလို့အားရစရာအခြေအနေဖြစ်နေပေမဲ့အီဂျစ်၊လက်ဘနွန်နဲ့ဂျော်ဒန်နိုင်ငံတွေမှာတော့တိတိတသားထိခိုက်လိမ့်မယ်လို့သတိပေးမှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အပါအဝင်နိုင်ငံတချို့ကအီဂျစ်နဲ့ဂျော်ဒန်ကိုလောလောဆယ်မလိုအပ်ရမသွားကြဘူး။လက်ဘနွန်နိုင်ငံကိုဆိုရင်လုံးဝမသွားကြဘူးအတွက်ခီးသွွားအကြံပြုချက်တွေထုတ်ပြန်ထားကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
မရှိမြတ်မမရှင်ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းပတ်ဆင်ခဏတွေကိုတော့ VOA ရဲ့ website စာမျက်နှာ bami.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအကြံပြုလိုတယ်ဆိုရင်လည်းကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာ Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုချိုးဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။အစ္စရေးသိမ်းပိုက်ထားတဲ့နောက်ဖက်ကမ်းမှာပါလက်စတိုင်းတွေအပေါ်တိုက်ခိုက်ကြတဲ့အစ္စရေးအစွန်းရောက်အခြေချနေထိုင်သူတွေအပေါ်ဗီဇာပိတ်ပင်မယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကအင်ကာနေမှာကြေညာလိုက်ပါတယ်။ဒါဟာအမေရိကန်ကအစ္စရေးအပေါ်ရှာရှာပါပါအရေးယူတာဖြစ်ပါတယ်။ဂါဇာတောင်ပိုင်းကအကြီးဆုံးခန်း unit မြို့အဓိကနေရာတွေကိုအင်ကာနေကတပ်တွေဝင်ရောက်သွားပြီလို့ Israel ဘက်ကပြောပါတယ်။မြေပြင်ထိုးစစ်ဆက်ကြဲကဆိုရင်ဒီနေ့ကခက်ခဲအပြင်းထန်ဆုံးမှာပဲပိုပြီးမြောက်ပိုင်းအခက်ခဲဆုံးမှာပဲလို့လည်း Israel စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပိုပြီးတော့မြောက်ပိုင်းကျတဲ့ဂျာဘာယာလာနဲ့ရှူဂျာယာဒေသတွေမှာလည်းတိုက်ပွဲတွေကပြင်းထန်တယ်လို့ Israel စစ်တပ်ကပြောပါတယ်။မြန်မာနိုင်ငံတွင်တိုက်ပွဲတွေကြောင့်နေရအစွန်ခွာထွက်ပြေးဆရာရတဲ့အရက်သားဒုက္ခသည်တွေအတွက်ကုလသမဂ္ဂအရေးပေါ်တုံ့ပြန်ကူညီရေးဘူအဖွဲ့ကအမေရိကန်ဒေါ်လာ9တန်းကူညီသွားဖို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆရာလက်ထောက်အတွေ့အမှုချုပ်မာတင်ဂရစ်ဖစ်ကကြေညာလိုက်ပါတယ် မြန်မာနိုင်ငံကိုညှို့ဆို့ပြီးနိုင်ငံတကာတရားမျှတမှုကိစ္စတွေဆောက်ရွက်ရမှာလူတမျိုးမလူတမျိုးချင်းသုံးတဲ့ပြဿနာကင်တွဲဖို့အပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံးရဲ့အဖွဲ့ဝင်နိုင်ငံတွေကိုလူ့အခွင့်အရေးအဖွဲ့ကတင်းနှင်းလာနေမှာတိုက်တွန်းလိုက်တယ်လို့အနာဒိုလူသတင်းကဖော်ပြပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးတဲ့အတွက်ကျေးဇူးပါရှင်။ချစ်မသင်္ကီးထိုက်ပါ။